Welcome to the Voice of America in Burmese.
Mingla ba shin. Bio American Tan ye 2018 khu ni February la 22 ye cha da brini nya bai season 2 go American Pirang su myo raw Washington DC ga ni tai yai thol win pe ni ba bi. Line to meter 1925 32 ne line la meter 190 ro ga ni tai yai na sin nai dilo. Bio ye Facebook sa myan na Bio Evamis News ga ni pi raw le na sin nai ma le shin.ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနှဆက်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်သူ့ကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမယ့်စစ်ကူကိုသမ္မတဒေါ်နယ်ထရန့်ကရှင်းလင်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကြုံရတဲ့အခြေအနေတွေနဲ့ဖိနှိပ်မှုတွေဟာလူနည်းစုပေါ်မုန်းနှီးမှုတွေနဲ့လူခွင့်ရေးကာဝယ်ပေးဖို့နိုင်ငံတကာသံဝန်ကဦးဆောင်မှုပေးရမှာအားနည်းချက်တွေပေါ်အခြေခံတဲ့အကြောင်း Amnesty International အဖွဲ့ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာငြိမ်းချမ်းရေးကိုအမေရိကန်ကပံ့ပိုးကူညီတဲ့အနေနဲ့အမေရိကန်တပ်အမတ်ကြီးကအပြစ်ရလက်မှတ်မထိုးရသေးတဲ့ကယင်နီပါတီနဲ့တွားရောက်တွေ့ဆုံခဲ့ပါတယ
် So today US Ambassador Scott Marciel joined four local organizations in Loika to help launch the US
American တန်ယုံလက်ထောက်ပြည်သူ့ရေးရအရာရှိရဲ့အခုလိုပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းကျောင်းသူကျောင်းသား600ကျော်ဟာမနေ့ကစပြီးမြန်မာအစိုးရကျောင်းတွေရဲ့အတန်းတင်စာမေးပွဲကိုဝင်ရောက်ဖြေဆိုနေပါတယ်။နိုင်ငံတကာသတင်းလွှာထဲမှာတော့ကလေးငယ်တွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးကုလသမဂ္ဂရဲ့တိုက်တွန်းချက်နဲ့အတူအမေရိကန်ကျောင်းတွေမှာဝင်ရောက်ပစ်ခတ်ခံရတဲ့ဖြစ်ရပ်မျိုးထပ်မပေါ်လာစေရေးအင်ဗျူတော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင်။
အမေရိကန်ပြည်သူ့ကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမယ့်စိတ်ကူးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကရှင်းလင်းပြောဆိုလိုက်ပါတယ်။စစ်ဘက်ဆိုင်ရာဒါမှမဟုတ်အထူးလက်ချင်းတခြားမှုတွေ့ကြုံရှိပြီးတနက်နေ့အကျွမ်းတွင်ရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကင်ဝင်ပေးနိုင်မယ့်နည်းလမ်းမျိုးကိုရှာဖွေစီလိုကြောင်းပြောဆိုခဲ့တာပါ။အထူးကျွန်းဆုံးဆရာ20ရာခိုင်နှုန်းလောက်ရှိတယ်ဆိုရင်ပဲမတမာတဲ့ရွေချင်းနဲ့စိတ်မမှန်တဲ့သူတို့ရောက်ကျောင်းထဲရောက်လာရင်ချက်ချင်းတုံ့ပြန်ပြစ်ခတ်နိုင်မှာဖြစ်ကြောင်းစာတင်ကျောင်းတွေကပြစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားဖလှယ်ခဲ့ကြတဲ့ဆဲလုံရှာစရာတွေ့ဆုံမှုပြီးနောက်တစ်ရက်မှာပဲသမ္မတဒေါ်နယ်ထရန့်ကTwitter လူမှုကွန်ရက်ကနေပြောဆိုခဲ့တာဖြစ်ပါတယ်။လက်နက်နဲ့အကျွမ်းဝင်သူကျောင်းဆရာတယောက်ရှိရဆိုရင်တက်ခတ်မှုတွေကိုမမြင်ဆန်းဆန်းထန်ထားနိုင်မှာဖြစ်ကြောင်းလဲမနေ့ကအင်ဗျူရောမှာတွေ့ဆုံချိန်သမ္မတကပြောဆိုခဲ့တာပါ။စစ်မှုထမ်းအောင်တွေကိုစာစင်ညောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြေရှင်းအောင်ဖြေရှင်းနိုင်မှာဖြစ်ကြောင်းလဲသမ္မတကပြောဆိုထားပါတယ်။အစီအစဉ်ကိုအသေးစိတ်လေးလာဆက်စစ်နေကြောင်းနဲ့ဒီစစ်ကူးကိုသဘောကျရလားဆိုပြီးတော့လဲသမ္မတကတွေ့ဆုံတဲ့သူတွေကိုမေးမြန်းရမှာတော့အနေအချင်းကသာလက်တောင်ပြီးထောက်ခံမှုပြသကြပါတယ်။စံချင်တဲ့သဘောထားနဲ့ပတ်သက်လို့မေးမြန်းရမှာတော့စာတင်ကြောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုဝင်တွေနဲ့ဆရာတွေအများစုပါဝင်တဲ့သမ္မတနဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကတော့လက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြတာပါဖလော်ရီဒါပြည်နယ်ပါကလန်မြို့က Marjorie Stoneman Douglas အထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်တဲ့အသက်19နှစ်အရွယ်ကျောင်းသားတစ်ယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့ American ရုပ်သံ CNN ရဲ့မနေ့နောက်ပိုင်းဆွေးနွေးခန်းအတွင်းမှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမယ့်အစီအစဉ်ကိုမထောက်ခံတဲ့ကြောင်းသမ္မတရဲ့ Republican Party ကထက်လွတ်တော်အမတ် Marco Rubio ကပြည်သက်တွေကိုပြောဆိုခဲ့ပါတယ်
ဒီဖလော်ရီဒါပြည်နယ်မှာလူ18ဦးသေခဲ့ရတဲ့ကြောင်းတွင်းပစ်ခတ်မှုတွင်ကြောင်းလုံကျုံရဲ့ရဲရာရှိတူရဲ့တုံ့ပြန်ဆောင်ရွက်ခဲ့မှုအပေါ်ရဲဌာနကစစ်ဆေးနေတယ်လို့ခရိုင်ရဲမှူးကြီးကဆိုလိုက်ပါတယ်။ Broward ခရိုင်ရဲမှူးကြီး Scott Israel ကပြီးခဲ့တဲ့အပတ်ထဲမှာ Parkland မြို့ထက်တန်းကျောင်းဝင်းတက်ကို19နှစ်အရွယ်ဒီတနက်သမားမောင်းပြန်ရိုင်ဖယ်နဲ့ဝင်လာပြီးစပစ်လိုက်ချိန်မှာဒီတာဝန်ကျအနေနဲ့ရဲရာရှိနေနဲ့ပြန်မပြတ်ခဲ့ဘူးလို့ထုတ်ပြောလိုက်ပါတယ်။ဒီ Marjorie Stoneman Douglas အထက်တန်းကျောင်းတက်ကိုတနက်သမား Nicholas Cruz အခုလိုမောင်းပြန်ရိုင်ဖယ်ကြီးနဲ့ဝင်လာပြီးမှစာဖြစ်တာကိုတာဝန်ကျရဲဘက်ကတုံ့ပြန်ဖို့လက်နက်ကြိယာတွေရှိရလားလို့သတင်းတောက်ဘက်ကမေးရမှာရဲမှူးကြီးစတရေကသူ့မှာလက်နက်ရှိထားတယ်လို့ပြန်ဖြေခဲ့ပါတယ်။ရဲမှူးကြီးစတရေကဆက်ပြီးဒီတာဝန်ကျရဲရာရှိမှာတနက်တက်လက်လဲရှိတယ်တင်တန်းတွေလည်းရထားတယ်သူဘာလို့တင့်တာလဲသိထားတယ်အဲ့ဒီအတွက်တစ်ခုခုလုပ်ဖို့သူပြင်ထားတယ်ဒါကြောင့်နောက်ထပ်ရဲတွေချက်ချင်းရောက်လာနိုင်ပြီးရှေ့ဆက်လှုပ်ဆောင်နိုင်ခဲ့တာပါလို့ကာကွယ်ပြောဆိုခဲ့ပါတယ်။ဒါပြင်ရဲမှူးကြီးစတရေကပဲအမေရိကန်သမိုင်းမှာအဆိုးဆုံးတစ်ခုဖြစ်တဲ့ဒီကြောင်းတွင်အစုလိုက်အပြုံလိုက်ပြစ်ခတ်မှုပြီးမှကြောင်းပရဝုံတဲ့တင်တန်းပေးပြီးသားရဲရာရှိတွေကိုရိုင်ဖယ်လက်နက်တွေတပ်ဆင်ပြီးတာဝန်ချထားမှဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်မောင်းပြန်ရိုင်ဖယ်တနက်ရောင်းချမှုနဲ့ထိန်းချုပ်မှုပေါ်နိုင်ငံတွင်းငင်းခုံမှုတွေတကြော့ပြန်ဖြစ်လာရမှာ နိုင်ငံတော်ကကျောင်းသူကျောင်းသားတွေကလည်းဆန္ဒပြနေကြပြီးတနတ်ထင်ချုံမှုပိုတင်းကျပ်ပေးပြီးကျောင်းလုံးချုပ်ရေးတိုးမြှင့်ပေးရေးတောင်းဆိုနေကြပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံမှာတက်ခတ်မှုတွေရစင်းနိုင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်မှုတခုတည်းသောနည်းလမ်းဖြစ်တဲ့အပြစ်ခတ်ရစဲအစီအစဉ်ကိုကုလသမဂ္ဂလူညီခေါ်စီကတည်ပြုပေးဖို့မျှော်လင့်နေကြောင်းစီးရီးယားဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆဲစတီဖန်ဒက်မက်စထရာကဒီနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးရီးယားနိုင်ငံဂူတာရှေ့ပိုင်းမှာပြိမ့်မိနေတဲ့လူပေါင်း၄သိန်းလောက်ဟာအရှင်လက်လက်ငရဲရောက်တဲ့အခြေအနေနဲ့ကြုံတွေ့နေကြရပြီးအရေးပေါ်အကူအညီပေးနိုင်အောင်နိုင်ငံတော်ဝန်ဂျပန်30ရာယီဖြစ်ခဲ့ရစဲရေးလူညွန့်ကော်စီကအတည်ပြုပေးဖို့လည်းပန်ကြားခဲ့တာပါ။စီးရီးယားဆိုရလူလာတဲ့တပ်ဖွဲ့တွေ2013ခုနှစ်ကတည်းကဝန်းရံပိတ်ဆို့ထားတဲ့အတိုက်ခံတပုံတွေထိန်းချုပ်ရာဂူတာရှေ့ပိုင်းမှာအချိန်ဆွဲထားလို့မဖြစ်တဲ့အခြေအနေမျိုးကိုရောက်ရှိနေပြီဖြစ်ကြောင်းသတိပေးခဲ့တယ်လို့လူသားချင်းစာနာမှုအကူအညီအမြန်ဆုံးပေးရနိုင်အောင်ဆန်သူတွေအားလုံးအနေနဲ့စီးရီးလိုရှောင်းမှုတွေရပ်တန့်မှုလဲအတွင်းရမှုချုပ်ကတိုက်တွန်းခဲ့ပါတယ်ဒမက်စကန်မြို့တော်နီးအတိုက်ခံလက်နက်ကိုင်သဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုပြန်လည်သိမ်းယူနိုင်ရေးစီးရီးယားတပ်ဖွဲ့တွေနဲ့မဟာမိတ်အင်အားစုတွေကအလုံးရင်းနဲ့ထိုးစစ်တွေဆင်နွှဲနေရမှာမကြသေးရင်ကစလို့ပရိပခတ်တွေလည်းတကြောပြန်ကြီးထွားလာနေတာဖြစ်ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံဘက်ကဝင်နှောက်ယှက်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့နောက်ထပ်ပိတ်ဆို့တံခတ်မှုတွေချမှတ်ရေးဆွေးနွေးနေတယ်လို့အင်ပြည်တော်အကြီးတန်းအရာရှိတွေကဆိုပါတယ်အခုလိုရုရှားကိုအရေးယူဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကသဘောတူပေးထားပြီးသားဖြစ်ပေမဲ့သမ္မတထရန့်အနေနဲ့ဘာမှဆက်မလုပ်သေးပဲနောက်ကျနေတဲ့အပေါ်အတိုက်အခံဒီမိုကရက်အမတ်တွေအပြင်အစိုးရရီပပ်ဘလစ်ကင်အမတ်တွေကပါဝေဖန်လာချိန်မှာအခုလိုအင်ပြည်တော်ပြောကြားချက်ထွက်လာတာပါအင်ပြည်တော်အရာရှိတွေဘက်ကတော့ဒီအရေးယူတံခတ်ပိတ်ဆို့မှုလုပ်ငန်းစဉ်ကဥပဒေကြောင်းဆိုင်ရာတွေနဲ့စီမံအုပ်ချုပ်မှုရန်တရားကိစ္စတွေကိုပါထည့်သွင်းလှုပ်ဆောင်ရတာမျိုးအချိန်ယူလုပ်နေရတယ်ဒီထိတ်တန်းသတင်းစိုးတွေဝေဖန်မှုတွေကိုချက်ချင်းမတုံ့ပြန်နိုင်ဘူးလို့ခုခံပြောဆိုလိုက်ပါတယ်အခုလိုဖြစ်လာတာတွေကအမေရိကန်မျိုးသားထလင်းအကြီးကဲဒန်ကုတ်စ်ကလာမယ့်နိုဝင်ဘာအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာရုရှားဘက်ကဆက်ဆွတ်ဖတ်ဖို့ပြင်ဆင်နေတယ်လို့ပြီးခဲ့တဲ့ပတ်လွှတ်တော်ဂျာနာပွဲတွေထုတ်ပြောပြီးမှဖြစ်ပါတယ်မြူတာထောင်လေးညင်ချိုင်မှုကုတ်ကဆက်ပြီးအခုလိုဆွတ်ဖက်ဖို့ဖြစ်လာရတာကရုရှားအနေနဲ့အရင်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဝင်ဆွတ်ခဲ့တာကအောင်မြင်တယ်လို့ယုံကြည်ကြလို့ဆိုပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့အခုလိုရွေးကောက်ပွဲပေါ်ရုရှားဘက်ကဆွတ်ဖက်ခဲ့မှုကိုတော့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတာမျိုးမပြုလုပ်သေးပါဘူးခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေနဲ့စိုးရွားတဲ့ဖိနှိပ်မှုတွေဟာလူနည်းစုတွေအပေါ်မုန်းတိမှုတွေနဲ့လူခွင့်ရေးကိုအကာအကွယ်ပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကဥဆောင်မှုပေးရမှာအားနည်းချက်တွေပေါ်အခြေခံကြကြောင်းနိုင်ငံတကာလူခွင့်ရေးလှရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်
။ In 2017 we saw no clearer example than the Myanmar military's campaign of ethnic cleansing against the Rohingya population.
2019ခုနှစ်ထဲမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းခဲ့တာလို့သိတာတင်ရှားတဲ့ဥပမာမျိုးမရှိကြောင်းနဲ့လူပေါင်း6သိန်းကျော်ကိုမောင်းထုတ်ခဲ့တဲ့ဖြစ်ရာနှစ်ပေါင်းများစွာမုန်းတိမှုတွေရိုဟင်ဂျာတွေပေါ်စိတ်ကြခွဲခြားဆက်ဆံမှုတွေကနေမြစ်ပြားခံလာခဲ့ကြောင်းလဲ NSD ဖွဲ့ရဲ့တွင်ရင်မှုချုပ်ဆလေးရှက်တီကဒီကနေ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ရမှာပြောဆိုသွားခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညုံရင်ကင်းစကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညုံရင်တပ်ဖွဲ့တွေလက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်းဝဲနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲထားကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုနိုင်ငံတကာတန်းဝဲအနေနဲ့အလင်းမြန်တုံ့ပြန်ဖြေရှင်းဖို့ပြက်ကွက်ခဲ့ကြောင်းလည်း NSD ကပြောဆိုခဲ့တာပါ။အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းလူလက်ခွင့်တွေအတွက်မမမမရပ်တည်တာမျိုးမရှိသလိုလူခွင့်ရေးကိုအလေးမထားတဲ့လူရက်တွေရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံပေါင်း160နီးပါးကလူခွင့်ရေးခြေနေတွေကိုစုဆောင်းပြုစုထားတဲ့အစီရင်ခံစာတဲ့လူခွင့်ရေးချုပ်ဖောက်မှုတွေအဆိုးအဝါဆုံးကျူးလွန်ခဲ့တဲ့နိုင်ငံတွေအနေနဲ့တနင်္ဂနွေဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကိုလည်းထည့်သွင်းထားပါတယ်။
အင်ဒိုနီးရှားနိုင်ငံဂျာဗာချုံဘာကကြေးရတွေရမှာဒီနေ့ပဲမြေပြေမှုကြောင့်လူ9ဦးသေဆုံးပြီး15ဦးပျောက်ဆုံးနေပါတယ်။ကြပါကျွန်လေပိုင်း Brad Pitt KI မှာလေသမားတွေလေကင်းရဲဆင်းစိုက်ပြိုးနေချိန်ဒီမြေပြမှုဖြစ်ပွားခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးကပ်ဘေးအန်ဒီယာဆိုင်ရာအေဂျင်စီအကြီးအကဲ Sutopo Purwonegoro ဟောကဆိုပါတယ် နေပေါင်းများစွာစက်တိုက်မူတီထန်းစွာရာသွန်းခဲ့တာကြောင့်ကြေးရွာပတ်ဝန်းကျင်မှာရှိတဲ့တောင်တွေကမြေတွေပြော့ချလာပြီးအခုလိုအမြေပြေမှုဖြစ်သွားတာပါအသက်မသေးချမ်းရည်သူတွေကိုကယ်ဆယ်နိုင်ဖို့ဒေသခံတွေနဲ့အတူစစ်သားတွေနဲ့ဒေသခံရဲတွေကကူညီရှာဖွေနေကြပါတယ်ဒါပေမဲ့ရှင့်ထူထပ်နေတဲ့အတွက်ဆက်ရန်တရားတွေအသုံးမပြုနိုင်တာကြောင့်လေယာသုံးပစ္စည်းတွေနဲ့လက်ပလာနဲ့ပဲအပျက်စီးတွေချမ်းမှာခက်ခဲတူဆရှာဖွေနေကြတာပါအင်ဒိုနီးရှားနိုင်ငံမှာမြေပြိုကျမှုတွေမကြာခဏကျော်လေးရှိပြီးအထူးသဖြင့်ကတော့အောက်တိုဘာကနေဧပြီလအတွင်းကျရောက်တဲ့မုတ်တုံရာသီမှာဖြစ်ပွားလေးရှိပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံမှာဒီသတင်းမှာဆော်ပိုင်းကစာတင်ကျောင်းတွေကိုဝင်ရောက်တိုက်ခတ်ပြီးဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကဖမ်းဆီးသွားတယ်လို့ဆိုတဲ့ကျောင်းသူတွေရဲ့တချို့ကိုပြန်လည်ကတင်နိုင်ငံကြောင်းအာနာဝိုင်နီကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ယိုဘေးပြည်နယ်ဒပ်ချီမြို့ကဆိုးရပိုင်းအမျိုးသမီးသိပ်ပြန်ပညာထက်တန်းကျောင်းကိုလက်နက်ကန်တပ်သမားတွေစီးနင်းတိုက်ခတ်ခဲ့ပြီးနှစ်ရက်ကျော်မှာပဲပျောက်ဆုံးနေတဲ့ကျောင်းသူတချို့ကိုယိုဘေးနယ်ဘုံတို့ပြည်နယ်နေဆက်နီးမနေ့တုန်းကရှာဖွေတွေ့ရှိခဲ့တာပါ။အင်္ဂါနေ့တုန်းကကျောင်းတက်တဲ့ကျောင်းသားစီးရင်ကောက်ယူရင်မှာပဲကျောင်းသူ90တိောက်ပျောက်ဆုံးနေတာသိခဲ့ရကြောင်းလည်းနှိဆက်သူတွေကပြောပါတယ်။နိုင်ဂျီးရီးယားရဲ့တပ်ဖွဲ့နဲ့ဒေသခံပညာရေးဝန်ကြီးဌာနတို့ကတော့မင်းကလေးတွေပြန်ပြီးဆွဲခံရတာမဟုတ်တဲ့အကြောင်းညင်းဆိုထားကြပါတယ်။
အမေရိကန်အမျိုးသမီးရေကဲဟော်ကီအသင်းအနေနဲ့အိုလံပစ်ရွှေစည်းစုကိုနှစ်ပေါင်း20ဆွန့်လွှတ်ခဲ့ရပြီးဒီနှစ်အိုလံပစ်ပွဲကျမှာကနေဒါနိုင်ငံကိုတည်တည်လေးကပ်အနိုင်ယူပြီးရွှေစည်းစုပြန်စခုသွားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်20ကဂျပန်မှာကျင်းပခဲ့တဲ့အိုလံပစ်ပွဲမှာနောက်ဆုံးပိုဆွဲခဲ့တဲ့အမေရိကန်ရေကဲဟော်ကီဘောလုံးရိုက်အသင်းအနေနဲ့အခုတောင်ကိုရီးယားမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်မှာအရင်၄နှစ်ဆက်တိုက်ပိုဆွဲလာခဲ့တဲ့ကနေဒါအသင်းကိုနောက်ဆုံးပွဲနဲ့ဒီဂိုးနဲ့ကပ်နိုင်လိုက်တာပါ။ဒီဟော်ကီပွဲအချိန်ပြည့်ကစားခဲ့ပြီးနှစ်ဂိုးသေးချခဲ့ရကနေအချိန်ပိုကစားရမှလည်းဆက်သေးကြကပထမပွဲနဲ့ဒီမှာလည်းဘယ်သူမှဂိုးမသွင်းနိုင်ခဲ့ရကနေနောက်ဆုံးပွဲနဲ့ဒီချိန်ထပ်သွင်းခွင့်ပေးရမှာအခုလိုအနိုင်ရရှိလိုက်တာဖြစ်ပါတယ်ခင်ဗျာ
။ကြာတာပြည်နေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဂျီစကော့မာစီယယ်ဟာကရားပြည်နယ်လွိုက်ကော်မြို့ကိုတွားရောက်ပြီးတနိုင်ငံလုံးအပြစ်ရက်လက်မှတ်မထိုးရသေးတဲ့ကရင်နီအမျိုးသားတွတ်တက်ရေးပါတီ KNPP နဲ့တွေ့ဆုံခဲ့ပါတယ်။ USAID ကပေးအပ်တဲ့ဒေသဖွံ့ဖြိုးရေးအကူအညီပေးရေး၅နှစ်စီမံကိန်းအသစ်အတွက်ကရားပြည်နယ်ကိုတွားရောက်ခဲ့တဲ့တန်မတ်ဂျီရဲ့ခီးစဉ်အကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာငြိမ်းချမ်းရေးမြင့်တင်ဖို့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအားပေးကူညီတဲ့အနေနဲ့တမ်မတ်ဂျီစကော့မာဆယ်လာရောက်ခဲ့တာဖြစ်ပြီးတော့နိုင်ငံရေးပြင်ဆင်မှုအခြေအနေတွေဒေသတွင်းဖွံ့ဖြိုးရေးတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ KMPP ရဲ့ဗဟိုကော်မတီအထွေထွေတွင်းရင်မှုဥရွှေမျိုးတန်ကပြောပါရစေ။
ကျွန်တော်တို့ကတော့စီမံကြောင်းအတိုင်းနဲ့ဆက်သွားမယ်ဆိုတာကိုကွန်ဖာမ်ဖြစ်တယ်ဒီကိစ္စဒီမှာလည်းဖြစ်ဖြစ်ခဲ့တဲ့ကိစ္စရှိတဲ့ကြောင့်မလို့ကျွန်တော်တို့လို့ဆက်မလို့မထိုးနိုင်နေတာမရှိဘူးအဲ့ဒါကိုအစိုးရနဲ့တပ်မတော်နားလဲအောင်သူတို့တို့တွေနေနဲ့တပ်မတော်တို့ဖောက်ပြပြီးကိုယ်လေပြီးတော့အဲ့လိုမတော်နိုင်လေမတော်နိုင်တဲ့အချိန်မှာဒီပြည်နယ်ရဲ့ဒီရေးချိုင်းကိုကျွန်တော်တို့ကပြီးခဲ့တဲ့အစိုးရနဲ့ချုပ်ဆိုခဲ့တဲ့ Bilateral Agreement တွေလို့ဟိုဒီပြည်ခါတဲ့သဘောတူချက်ရေးပြည်တော်စုသဘောတူချက်များတွေနဲ့ကျွန်တော်တို့ကထိတိတော်လို့လည်းဆန္ဒရှိတယ်ပြီးခဲ့ဖြစ်ဖြစ်ခဲ့တဲ့ကိစ္စမနဲ့ပတ်သက်ပြီးတော့မှတမလို့ခေကရောသူကပြကြတယ်ဗောနော်ဒါကျွန်တော်တို့လက်ခံလို့ပဲကျင်းလာလို့အရေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုလို့ရှင်တော့ဒါဒီနေ့ဆိုင်နေ့ပတ်သက်လို့ CNC ကိုတစ်တင်ပေါ်လိုက်တာကျွန်တော်တို့ဟို office ရှိလာတဲ့အချိန်မှာကျွန်တော်တို့တော့ဒါလက်မထိုးနေတဲ့အစီအစဉ်ရောက်ရှိလာမှာဗောလေဒီလိုမလျှောက်ရှိရှိနေတဲ့မှာတော့ကျွန်တော်တို့agreement တွေကိုပြီးခဲ့တဲ့ bilateral agreement နဲ့ထိနှောင်းမယ်ဆိုတဲ့ကိစ္စကိုသူတို့အနေနဲ့လည်းကုညီဟိုဆောင်ရွက်ပေးဖို့ဗောဒါလည်းကျွန်တော်ပြောဖြစ်ပါတယ
်2018ခုနှစ်ဒီဇင်ဘာလအတွင်းတမတော်နဲ့ KMPP ပြပခဖြစ်ပွားခဲ့ပြီးတော့ KMPP ကတပ်ဖွဲ့ဝင်တချို့သေဆုံးခဲ့တယ်လို့ KMPP ကထုတ်ပြန်ခဲ့တာပါဒီဖြစ်ပျက်ဟာငြိမ်းချမ်းရေးအတွက်အနောက်ရှက်ဖြစ်ခဲ့ရကြောင်းနဲ့ငြိမ်းချမ်းရေးအတွက်ဝိုင်းဝန်းထိန်းသိမ်းနိုင်ဖို့ American တာမတ်ကြီးနဲ့ဆွေးနွေးဖြစ်ခဲ့ကြောင်းဥရွှေမျိုးတန်ကပြောပါတယ်တာမတ်ကြီးစကော့မာဆီဟာလွိုက်ကော်ခီးစဉ်အတွင်း American နိုင်ငံတကာဖွံ့ဖြိုးရေး Agency USA ရဲ့မြန်မာနိုင်ငံတောင်ပိုင်းဒေသအတွင်းဖွံ့ဖြိုးရေး၅နှစ်စီမံကိန်းအသစ်စတင်တဲ့အခမ်းအနားမှာလည်းပါဝင်ခဲ့ပါတယ် American ဒေါ်လာ48တန်းသုံးဆွဲမဲ့ဖွံ့ဖြိုးရေးအစီအစဉ်ဟာကြာပြင်းနေတဲ့ကကျမကြီးပညာကြီးအသက်မွေးဝမ်းကြောင်းအခွင့်အလမ်းတွေမှာတိုးချဲ့ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းတမ်မတ်ဂျီစကော့မာဆီရဲ့လိုက်ကော်မြို့မှာပြောကြားခဲ့တာကိုအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိအာယနီမန်ရင်းကအခုလိုပြန်ပြောပြပါတယ
် So today US Ambassador Scott Marcial joined four local organizations in Loika to help launch the US Agency for International Development's new 5-year $48 million project.
American dollar 48 tan 30 mae USA ye 5 ni siman ngain tit sat tin kaung the phom mae akhan na ma data kan phwe si rin ne tan mat ji lo twei song kae ba de tu byaw da ga lo akhu lo lou saung na ha myama pi du re a thu taphin paribakha be dan tin ne pi du re atwet akunyi pe bo American pi daw su ga kala shi tha shi kae de tan dai tan ko sat let akaung the pho da ba မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့ဒေသခံဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းတွေနဲ့မြန်မာအစိုးရအကြမ်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးမှုတွေတိုးတက်လာဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးနေတယ်ဆိုတဲ့သဘောပါပဲ
။တမ်မကြီးမာဆေဟာအခုခီးစဉ်အတွင်းလူမှုကူညီရေးအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့ဒေသတွင်းဖွံ့ဖြိုးရေးငြိမ်းချမ်းရေးနဲ့ဆက်ဆက်လုပ်ငန်းတွေမှာအမေရိကန်အနေနဲ့အကူအညီပေးရေးတွေကိုအဓိကထားဆွေးနွေးပြခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ
်ကျွန်တော်ပြည်နယ်တွင်းမှာကျွန်တော်ရင်းချိုးပါပေါ့ဒီဖွံ့ဖြိုးလုပ်ငန်းတွေကိုကျွန်တော်ကရည်ရှိဆောင်ရွက်နိုင်ဖို့ဆိုတာကျွန်တော်ရဲ့ရည်ရှိတည်တံ့ခံရတဲ့ဟိုငြိမ်းချမ်းရေးရဖို့ဆိုတာကိုကျွန်တော်တို့သူနဲ့တွေ့တဲ့အဖွဲ့တွေအားလုံးကဟိုကျွန်တော်တို့တတ်တန်နေပေါ့လေအဲ့ဒါကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဓိကတော့အစောကပြောတဲ့ဟိုဖွံ့ဖြိုးလုပ်ငန်းဆိုလို့ရှိရင်အဓိကပညာရေးတို့ကျွန်တော်တို့အမျိုးသမီးရဲ့ကိစ္စတို့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ပတ်သက်တဲ့ကိစ္စတို့နောက်လူငယ်ဖွံ့ဖြိုးရေးတို့နောက်တစ်ခုကစာဝတ်နေရေးတွေနဲ့ပတ်သက်ပြီးတော့ဟိုဖန်တီးပေးနိုင်မယ့်အခွင့်အလမ်းကိစ္စတွေကိုအဓိကထားပြီးတော့ဟိုကူညီဆောင်ရွက်ပေးသွားမယ်လို့တော့ကျွန်တော်တို့ပြောသွားပါတယ်ဗျာ
။တမ်မကြီးမာစီဟာကရပြည်နယ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံခဲ့ပြီးတော့ဒေသဖွံ့ဖြိုးရေးအကူအညီတွေနဲ့ငြိမ်းချမ်းရေးခံနာတွေဆွေးနွေးခဲ့တယ်လို့အမေရိကန်တန်ယုံကပြောပါတယ်။ဒါ့အပြင်အခုခီးစဉ်တွင် USA ရဲ့အစီအစဉ်နဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ကန်နေတဲ့ကြေးရွာတချို့ကိုလည်းတွားရောက်ခဲ့ပါတယ်။တမ်မကြီးဟာခုလအစောပိုင်းတုန်းကလည်းကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့ပါသေးတယ်ခင်ဗျာ
။ကိုစီသူဆက်သွယ်မြင့်မြန်ထားတာပါရှင်။အခုထားမြန်မာနယ်စပ်ပညာရေးအခြေအနေကိုလည်းအလှည့်ပေးပါစေ။မြန်မာနိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံအတွင်းကမြန်မာရွှေပြောင်းကျောင်းသူကျောင်းသား600ကျော်ဟာမြန်မာအစိုးရရဲ့၄တန်းနဲ့၈တန်းအတန်းတည်းစာမေးပွဲတွေဖြေဆိုနေကြပါတယ်။ထိုင်းနိုင်ငံအတွင်းမှာမြန်မာကျောင်းပေါင်း33ကျောင်းရှိပြီး၄တန်းနဲ့၈တန်းဖြည့်ဆို့သူတွေအတွက်စာစစ်ဌာန၃ခုဖွင့်ထားပြီးတော့ဖေဖော်ဝါရီလ21ရက်နေ့ကစပြီးတော့ဖြည့်ဆို့နေကြတာဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာစာတင်ကျောင်းပေါင်း68ကျောင်းနဲ့၄တန်းနဲ့၈တန်းအစိုးရစစ်ဆန်မှုဘက်ကိုဖြည့်ဆို့တဲ့ကျောင်းက33ကျောင်းရှိတာပါ2018ခုနှစ်2018ပညာသင်နှစ်မှာတော့ကရင်ပြည်နယ်မြဝတီမြို့ပညာရေးဌာနကနေကြီးကြပ်မှုနဲ့မဲဆောက်မြို့မှာစာစစ်ဌာန3ခုဖွင့်ပြီးရွှေပြောင်းကလေးငယ်တွေကိုစံမဝဲဖြည့်ဆို့ခဲ့ပေးခဲ့တာပါဒီနှစ်မှာတော့အစိုးရစစ်စံမဝဲဖြည့်ဆို့သူ600ကျော်ရှိတယ်ဆိုပြီးရွှေပြောင်းဆရာမများအစည်းအဝေးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပါတယ
်ဒီမဲဆောက်ခြေဆိုင်ပေါ့နော်စင်တာ3ခုရှိတယ်စံတာ3ခုမှာ၄တန်းကလေးက438ယောက်ဖြစ်တယ်။စစ်တန်းကလေးက218ယောက်ဖြစ်တယ်။ကျောင်းစုစုပေါင်းက33ကျောင်း။မဲဆောက်ဘက်မှာပဲမှာစံတာစာစစ်ဆန္ဒ3ခုကိုဟိုဖွင့်ပေးထားတယ်။စူပါဗိုက်ဇာအနေနဲ့ကတော့မြောက်ပြည်ပညာရေးဌာနကနေပြီးတော့လာရောက်ပြီးတော့ကြီးကြပ်ပေးတယ်ပေါ့အားလုံးအတွက်ကို
ရှေ့ပြောင်းကလေးငယ်တွေဟာမိဘတွေကအလောက်ကန်ကြီးအတိတ်ကြမရှိတဲ့အတွက်ထိုင်းနယ်ဆက်မှာစာတင်ကြားရင်းနဲ့မြန်မာပြည်ထဲကိုပြန်ဝင်သွားတာမျိုးတွေလည်းရှိတာကြောင့်ဒီလိုအစိုးရစစ်ဆန်မှုဘက်ကိုဖြေဆိုတဲ့အခါမှာမြန်မာပြည်ကိုအပြီးကျန်ရင်လည်းမြန်မာပြည်တွင်းကပညာရေးနဲ့ဆက်ဆက်တင်ကြားနိုင်ဖို့အတွက်အထောက်အကူတွေဖြစ်တယ်လို့ဆိုပါတယ
်အကျိုးရလအနေနဲ့ကတော့ကလေးတွေအတွက်ဒီ၄တန်းစက္ကန့်အစိုးရစစ်ပြယဝင်အောင်လက်မှတ်ပေါ့နော်ရပြီးတော့ဟိုဒီမှာမြန်မာပြည်ရှေ့ပြောင်းကလေးတွေကမြန်မာပြည်ထဲတင်ဝင်လာဆိုရင်မြန်မာပညာရေးထဲကိုဆက်လက်ပြီးတော့ဝင်ရောက်လို့ရတယ်ပေါ့ဒါကတော့သူတို့ရဲ့အကျိုးအမြတ်ပေါ့နော
်ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းစာတင်ကျောင်းပေါင်း68ကျောင်းရှိပြီးကျောင်းသားဥယျာဉ်14,000နီးပါးစာတင်ကြားနေတာပါကလေးငယ်တွေအတွက်ထိုင်းနယ်စပ်မှာဖြစ်တဲ့အတွက်တိုင်းရင်းသားဘာသာစကားစာပေတွေနဲ့ထိုင်းဘာသာစကားတွေကိုမဖြစ်မနေတင်ကြားရတဲ့ကျောင်းတွေလည်းရှိတာကြောင့်အတော်ကိုစူးစမ်းပြီးတင်ကြားနေရတာဖြစ်ပါတယ်မြန်မာပြည်ကရင်ပြည်နယ်အစိုးရနဲ့ရွှေပြောင်းပညာရေးလှုပ်ဆောင်နေသူတွေအနေနဲ့ဆက်ဆက်ပူးပေါင်းပြီးလှုပ်ဆောင်ပြီးမြန်မာအစိုးရစစ်ဆန်မှုဘက်တွေကိုဖြည့်ဆို့နေကြသလိုရွှေပြောင်းစာတင်ကျောင်းတွေကအောင်မြင်သွားတဲ့ကလေးငယ်တွေဟာလည်းမြန်မာပြည်ရင်းကတက္ကသိုလ်တွေနဲ့နိုင်ငံတကာတက္ကသိုလ်တွေမှာပညာသင်ကြားနေကြသူတွေလည်းရှိကြပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းစီလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစည်နဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့
ထပ်မံဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမယ်ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစီဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုစာတင်ကျောင်းတွေမှာပြီးခဲ့တဲ့နှစ်ပေါင်း20အတွင်းပြစ်ခတ်မှုတွေဖြစ်ခဲ့တာမှာကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ကျောင်းသားတွေမိဘဆရာတွေနဲ့သာမကမိဘဆရာတွေနဲ့သမ္မတဒေါ်နယ်ထရမ့်တွေ့ဆုံခဲ့ပါတယ်။ကျောင်းစာတင်ကန်းတွေလုံခြုံဘေးကင်းရေးအတွက်မနေ့ဗုဒ္ဓဟူးနေ့ကသမ္မတအိမ်ဖြူတော်မှာအခုလိုတွေ့ဆုံဆွေးနွေးချိန်မှာပဲအမေရိကန်အရှေ့ပြားဘက်ကနေအနောက်ဘက်ခြမ်းအထိအမေရိကန်နိုင်ငံတစ်လွှာကျောင်းသားတွေဟာလက်နက်ကင်ဆောင်ခွင့်ဥပဒေပြန်လည်ပြင်ဆင်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီအခြေအနေတွေပေါ် VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေစူးစီးပြီးကိုသားညွန့်ကပြောပြမှာပါရှင်
။ Florida ပြည်နယ် Parkland အထက်တန်းကျောင်းတစ်ကျောင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခတ်မှုကိုကြုံတွေ့ခဲ့ရတဲ့ကျောင်းသားတွေရဲ့ကြေကွဲဆွနေပွဲပြန်ပြောင်းပြောဆိုချက်တွေကိုသမ္မတ Trump ဒုတိယသမ္မတ Mike Pence နဲ့ပညာရေးဝန်ကြီး Betsy DeVos တို့ကနားထောင်ခဲ့ကြပါတယ်
။ I lost the best friend who's practically a brother.And I'm here to use my voice.
ဒီကလိုဖြစ်နေတဲ့တငယ်ချင်းကောင်းတယောက်ကျွန်တော်ဆုံရှုံလိုက်ရပါတယ်။သူမပြောနိုင်တော့တဲ့စကားတွေကိုပြောဖို့ကျွန်တော်ဒီရောက်လာတာ
ပါ။ This is not just Parkland anymore. This is America. This is every student and
every ဒါ Parkland မှာတည်းမဟုတ်ပါဘူး။အမေရိကန်တစ်ခုလုံးနဲ့ဆိုင်ပါတယ်။မြို့တိုင်းမြို့တိုင်းကကျောင်းသားတိုင်းကိစ္စဖြစ်ပါတယ
်။စာသင်ကျောင်းပြစ်ခတ်မှုတွေတွင်ကိုယ့်ရဲ့သားငယ်သမီးငယ်တွေဆုံရှုံခဲ့ကြရတဲ့မိဘတွေကလည်း1999ခုနှစ်တုန်းကကိုလံပိုင်းကျောင်းမှာဆုလိုက်ပြစ်ခတ်ခံရတာတွေ2012တုန်းကကနေဒီကတ်မှာ6-9နှစ်အရွယ်ကလေးငယ်တွေပြစ်ခတ်ခံရတဲ့ကိစ္စတွေကိုပြန်ပြောင်းပြောပြီးတော့အချိန်ကြီးဟာဒီတက်ဘာမှတိုးတက်ကောင်းမွန်လာတာမရှိဘူးဆိုပြီးသတိပေးပြောခဲ့ကြပါတယ်။ကျောင်းသားတွေအတွက်စိတ်ကျန်းမာရေးဆောက်ရှောက်မှုပေးဖို့နဲ့ကျောင်းတွေရဲ့လုံခြုံရေးအစီအမံအတွက်ပုံမူကောင်းမွန်လာဖို့လက်နက်ကင်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့အပါအဝင်အခုလိုပြစ်ခတ်မှုဖြစ်စဉ်တွေကိုတားဆီးကာကွယ်နိုင်မယ့်နီလန်းအတော်များများတယောက်ဆွေးနွေးတဲ့ကျောင်းသားတွေမိဘတွေဆရာတွေကတောင်းဆိုခဲ့တာတွေရှိပါတယ်။စတနာလိုအမြန်နှုံနီးပါပြစ်ခတ်နိုင်အောင်လို့လက်နက်မှာတက်ဆင်ထားတဲ့ကိရိယာတွေကိုတားမြစ်ဖို့အတွက်သမ္မတထရမ့်ရဲ့ဆောင်းချက်တွေကိုကျောင်းသားအချို့ကထောက်ခံချီးကျူးပေမဲ့ဒါနဲ့တင်မလုံလောက်တော့ဘူးဆိုပြီးပြောပါတယ်။လက်နက်ကင်ဆောင်ခွင့်တင်းကျပ်ကျပ်လုပ်ထားတဲ့အစ္စရေးနဲ့ဩစတြေးလျလိုနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးတော့အမေရိကန်ပြည်တော်စုမှာဆိုရင်ဒီအသက်21နှစ်အောက်အရွယ်ရောက်သူတွေဟာအရွယ်ဝယ်ရာဒက်ကိုတနက်ဝယ်ရာပို့ပြီးတော့လွယ်ကူနေတယ်လို့ကျောင်းသားတယောက်ကထောက်ပြပါတယ်။ဘာတွေလုပ်တင်တယ်လဲဆိုတဲ့အပေါ်မှာဆွေးနွေးကြသူတွေကအမြင်တွေအမျိုးမျိုးရှိနေပေမဲ့အားလုံးသတဘောတည်းတိုက်တွန်းတာကတော့သမ္မတထရမ့်အနေနဲ့သူ့ရဲ့အာဏာကိုသုံးပြီးတော့အပြောင်းလဲလုပ်ဖို့ပါပဲ။စာသင်ခန်းတွေလုံခြုံရေးအတွက်ဆရာတွေကိုလက်နက်တပ်ဆင်မယ်ဆိုတဲ့လူကြိုက်နေတဲ့ကိစ္စမျိုးတွေအပါအဝင်စာသင်ခန်းတွေဘီကင်းလုံခြုံရေးအတွက်စဉ်းစားချက်တွေအားလုံးသူ့အနေနဲ့သုံးသပ်သွားမယ်ဆိုပြီးသမ္မတထရမ့်ကကတိပေးခဲ့ပါတယ
်။ So we'll be doing the background checks. We'll be doing a lot of different things but
နောက်ကျောင်းရသွေးနောက်ကျောင်းရသွေးစစ်ဆေးတာတွေလုပ်ပါမယ်။တခြားတင်းကျပ်မှုတွေလည်းလုပ်ပါမယ်။ဒါပေမဲ့တေချာလာကတော့ဒီလိုစဉ်းစားချက်တွေကိုလည်းကျွန်တော်သုံးသပ်နေတယ်ဆိုတာပါပဲ
။လာမယ့်သတင်းပတ်ကြရင်လည်းပြည်내အုပ်ချုပ်ရေးမှုတွေနဲ့ဒီကျောင်းကိုသူ့အနေနဲ့ဆွေးနွေးဖို့ရှိတယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။အင်ပီရိုမှာသမ္မတထရမ့်ကကျောင်းသားတွေမိဘဆရာတွေနဲ့စာသင်ခန်းတွေလုံခြုံရေးကိစ္စဆွေးနွေးနေတဲ့အချိန်မှာပဲအမေရိကန်တလွှားမြို့အတော်များများမှလည်းလက်နက်ကင်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့အတွက်စာသင်ခန်းတွေကိုယာယီစွန့်ခွာလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။
When I was reading about the Parkland shooting, I was like, oh my god, this could happen to me.
Parkland တိကမှုတဲ့င်းကိုကြားလိုက်ရတော့ငါလည်းဒီလိုကြုံရနိုင်တာပဲဆိုပြီးတော့တုံ့လုံသွားမိရယ်။ကျမလည်းအထက်တန်းကျောင်းသူတယောက်ပဲလေ။ဘာကွာလဲ၊ကွာတာဆိုလို့ Parkland က Florida မှာကျမက Maryland ကကျောင်းမှာနေရာပဲကွာတာပါ
။ Florida ပြည်နယ်ရဲ့မြို့တော် Tallahassee မှာတော့ပြည်နယ်လွှတ်တော်ရှိမှာ Parkland ပြစ်ခတ်မှုကိုတွေ့ကြုံခဲ့သူတွေစုဝေးပြီးတော့လက်နက်ကင်ဆောင်ခွင့်ဥပဒေကိုပြန်လည်ပြင်ဆင်ဖို့လွှတ်တော်မတ်တွေကိုဆန္ဒပြတောင်းဆိုခဲ့ကြပါတယ်။
ဖြစ်တဲ့အချိန်မှာကြောက်လန့်တကြီးနဲ့နိုင်ရန်ကပ်ဗီရိုထဲမှာကျမထိုင်ပုံနေခဲ့ရပါတယ်။ကိုဆက်ဘာဖြစ်မလဲဆိုတော့တထိတ်ထိတ်နဲ့စိုးရိမ်ခဲ့ရတာပါ။ အနာဂတ်ကြီးကိုကာကွယ်ကြမယ်ဆိုရင်ဘာကြောင့်ကျမတို့ကလေးတွေကိုအကာအကွယ်မပေးနိုင်ရမှာလဲ
။လာမယ့်မတ်လ14ရက်နေ့ဧပြီလ20ရက်နေ့ကြီးကြရင်တော့ကျောင်းသားတွေဥဆောင်တဲ့တနင်္ဂနွေတိုင်းတာဆန္ဒပြလှုပ်ရှားမှုကြီးတွေလှုပ်ဆောင်ဖို့ရှိနေပါတယ်။လက်နက်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ပတ်သက်လို့ရှိရင်အမေရိကန်နိုင်ငံကြီးမှာအတော်လေးကိုယ်လှည့်မှုတွေရှိပြီးတော့အတော်လေးလည်းငင်းခုန်ရတဲ့ကိစ္စရဖြစ်ပါတယ်။ပြားစိတ်တဲ့မုံပြတလန့်မျိုးတွေကိုပိတ်ပင်တာလက်နက်ဝယ်မဲ့သူရဲ့ကိုယ်ရဲ့နောက်ကြောင်းကိုတင်းကြပ်ကြပ်စစ်ဆေးတာတွေလုပ်မယ်ဆိုရင်ဒီလိုမျိုးခြေကွဲဝမ်းနေစရာအဖြစ်အပျက်တွေကိုကာဝေးတားဆီးနိုင်မယ်ဆိုပြီးတော့လက်နက်ကင်ဆောင်ခွင့်တင်းကြပ်ဖို့တိုက်တွန်းနေသူတွေကပြောပါတယ်။သမ္မတထရမ့်ကတော့လက်နက်ကင်ဆောင်ခွင့်ဥပဒေပါအချို့ကိုပြောင်းလဲလိုတဲ့သဘောထားကိုတော့ပြနေပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြသွားတာပါရှင်။အခုတော့ကလေးတွေအပေါ်မှာအကြမ်းဖက်မှုအဆုံးသတ်ရေးကုလသမဂ္ဂဘာရီဆောင်ရွက်ပေးမလဲကြည့်ကြရအောင်ပါ။ကလေးတငယ်တွေပေါ်အကြမ်းဖက်လူရတွေအဆုံးသတ်စေရေးဆုံးဖြတ်ပြတ်ထန်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းနေပါတယ်။ကမ္ဘာပေါ်မှာကလေးနှစ်ယောက်မှတစ်ယောက်နှုန်းအကြမ်းဖက်ခံနေရတဲ့ပြဿနာကိုအပြေရှားဖို့ဒီသတင်းပတ်ထဲဆွစ်ဇာလန်နိုင်ငံ Stockholm မြို့မှာကျင်းပမယ့်အစည်းအဝေးမတိုင်ခင် WHO ကအခုလိုတောင်းဆိုလိုက်တာပါ။ WHO ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက် Lisa Schlein ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကလေးတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေတက္ကရာ2030ပြည့်မှာအဆုံးသတ်စေရေးကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ကိုရောက်ရှိနိုင်မယ့်နည်းလမ်းကိုမကြာခင်ကျင်းပတော့မယ့်ညီလာခံကနေပြီးလေ့လာဖော်ထုတ်သွားမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီရည်မှန်းချက်အတွက်အင်မတန်ကြီးလေးတဲ့အခက်အခဲတွေရှိနေတဲ့အကြောင်းကိန်းဂဏန်းအချက်လက်တွေကညွှန်ပြနေကြပါတယ်။ကမ္ဘာပေါ်ကအသက်2နှစ်ကနေ18နှစ်အထိကလေးစုစုပေါင်း1ဘီလီယံရဲ့ထက်ဝက်ဟာရုပ်ပိုင်း၊လိမ်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုဒါမှမဟုတ်ဥပက္ခပြုခံရမှုတွေကိုခံစားနေကြရတယ်လို့ WHO ကအစီရင်ခံစာထုတ်ပြန်ထားပါတယ်။အဲ့ဒီအကြမ်းဖက်မှုတွေဟာအိမ်တွင်းဒါမှမဟုတ်ကျောင်းတွင်းတွေမှာဖြစ်နေတဲ့အကြောင်းလည်းဖော်ပြထားတာပါ။အဲ့ဒီအကြမ်းဖက်မှုဆိုတဲ့အထက်မှာလူငယ်ချင်းချင်းကြားနှိုင်းတဲ့စီနှင်းပြုမှုနဲ့နိုင်လိုမင်းတက်ပြုမှုတဲ့အကျင့်စရိုက်တွေလည်းပါဝင်ပါတယ်။ဒီလိုအကြမ်းဖက်မှုတွေဟာပြိပက္ခဖြစ်နေတဲ့အခြေအနေမျိုးတွေနဲ့တခြားထိရှာလွယ်တဲ့အနေအထားတွေမှာအဖြစ်များကြောင်းလဲအစီရင်ခံစာမှာဖော်ပြထားပါတယ်။အစွန်းစွန်ထိအကြမ်းဖက်မှုဟာသေဆုံးတဲ့အထိဖြစ်ရပါပဲ။ဆယ်ကျော်သက်တွေကြာမှသေဆုံးတဲ့အထိဖြစ်စေတဲ့အချက်၃ချက်မှာလူသတ်မှုပါဝင်တယ်လို့ WHO ရဲ့ကူးစက်မှုမရှိတဲ့ယောဂဗေယဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူး Etienne Crude ကပြောပါတယ
်။ But beyond that,there also for those who survive which is the vast majority a wide array of health consequences mental health consequences
ဒါပေမဲ့အဲ့ဒီအခြေအနေတွေကိုလွန်မြောက်လာတဲ့ပြီးရွေးရောက်လာကြတဲ့လူငယ်တွေမှာရင်ဆိုင်ရရတဲ့ကြည်ကြည်ပြတ်ပြတ်ခံစားနေရတဲ့ကျန်းမာရေးဆိုင်ရာအခြေအနေတွေကတော့စိတ်အားငယ်မှုစိုးရင်ကြောင်းကြမှုအိတ်မပြောတာအမှုအကျင့်ပြောင်းလဲမှုစတဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေတွေပဲဖြစ်ကြပါတယ်ဒီလူငယ်တွေဟာတခြားသူတွေထက်ဆေးလိပ်အရက်တွေပိုတော့မယ်ကူးစက်တတ်တဲ့ HIV နဲ့ကူးစက်မှုမရှိတဲ့ NCD လို့ခေါ်တဲ့ယောဂဗေဒတွေဖြစ်စေနိုင်တဲ့အန္တရာယ်ရှိမဲ့လိမ်မဲဆိုင်ရာအမူအကျင့်တွေလည်းရှိလာနိုင်ပါတယ်
။အကျန်းဖက်မှုဆိုတာဟာဖြစ်တတ်တဲ့သဘောမျိုးဖြစ်ရောဖြစ်စဉ်ကိစ္စမျိုးမဟုတ်ဘူးလို့ Mr. Crew ကပြောပါတယ်။အဲ့ဒီအကျန်းဖက်မှုဆိုတာဟာကြိုတင်ခန့်မှန်းပြီးတော့ကာကွယ်တားဆီးလို့ရနိုင်ပါတယ်။ Stockholm မှာကျင်းပမဲ့ညီလာခံကနေပြီးကလေးတွေကိုအကျန်းဖက်မှုအဆုံးသတ်ရေးမဟာဗျူဟာခုနှစ်ချက်ကိုစဉ်းစားအဖြေရှာကြမှာဖြစ်တယ်လို့သူကပြောပါတယ်။အဲ့ဒီခုနှစ်ချက်မှာအကျန်းဖက်မှုကိုကာကွယ်တဲ့ဥပဒေပြဋ္ဌာန်းဖို့အကျန်းဖက်မှုဆိုတာကိုလုံးဝလက်မခံထောတဲ့စံနှုန်းတွေကိုတတ်မှတ်ဖို့ယောက်ျားလေးတွေရဲ့ရန်လိုကြမ်းတမ်းတဲ့အမှုကျင့်တွေကိုကင်တွယ်ဖြေရှင်းဖို့ဘေးအန္တရာယ်ကင်းရှင်းတဲ့ပတ်ဝန်းကျင်ဖြစ်အောင်ဖန်တီးပေးဖို့နဲ့ငယ်ရွယ်တဲ့မိဘတွေကိုမိဘကောင်းဖြစ်အောင်ဘလို့ပြုမှုနေထိုင်ရမယ်ဆိုတာတွေကိုတင်ကြားပေးဖို့တွေပါဝင်ပါတယ်ရှင်။ဒီကနေ့ထုတ်လွှင့်ပေးနေတဲ့ကြာသာပတင်းညပိုင်းရေဒီယိုအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့အရင်ဆုံးကျမအေးကန္တာဦးအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောအစီအစဉ်မှာတော့ကချင်နိုင်ငံရေးပါတီ3ခုပေါင်းပြီးတော့ပါတီ1တခုထူထောင်ခဲ့တာနဲ့ပတ်သက်လို့
ကျွန်တော်တို့အနေနဲ့နာမည်ကတော့ကချင် National Congress Party ဖြစ်တဲ့လူကိုတစိုက်ကကချင်အမျိုးသားအလံဒါနဲ့လည်းအပေါ်ဒီအောက်ဆိုင်နဲ့လာတယ်
ကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးကသတင်းအစုံလင်ကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ရမှာပါအခုရင်ဆုံးတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ရင်တိုက်မှုနဲ့ဥကောင်းဒဏ်ရာရတဲ့အကြောင်းကိုတင်ပြပေးထားပါတယ်ရင်တိုက်မှုကြောင့်ဥကောင်းနဲ့လက်ဘင်းနေရာတဝိုက်မှာထိခိုက်မှုတွေဖြစ်လာမယ်ဆိုရင်ဘလို့ကာကွယ်စောင့်ရှောက်ရမလဲဆိုတဲ့အကြောင်းအုံနောက်နဲ့အာယုံကျော်အထူးခွဲစိတ်ကုပါရဂူဒေါက်တာဆိုင်မွန်တာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အထူးကုသမားတော်ကြီးဒေါက်တာဆိုင်မွန်တာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီရေမတော်တဆတိုက်မှုတွေကအဖြစ်များနေတာကိုတွေ့ရတဲ့အခါကျတော့ဒီမတော်တဆမှုတွေကြောင့်ဥကောင်းတံရရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။အာများပါဗျ။ဒီမတော်ဆပြမှုကတော်တော်လေးများတယ်ဘာဖြစ်ဆိုများပါပြလူငယ်လေးတွေများတယ်နောက်ပြီးတော့ရင်ကမော်တော်ဆိုင်ကလူလကူမရအခုကဆရာလည်းတက်တာသွားလာတဲ့အဆင်ပြေလမ်းလည်းကောင်းနောက်တစ်ချို့တိုးရော်တဲ့အထိကိုကစင်းလူပါလူရွာတဲ့အချိန်ကိုသွားလို့ရတယ်သုံးရက်ပြောများတယ်။နောက်တစ်ဖက်မှာဒီရင်စိကလည်းလည်းသိပြီးတော့နားမလည်ဘူး။နောက်အသက်အရွယ်မရောက်တဲ့ခရီးတွေလည်းဒီခါလေးအတူတူလိုက်စိတ်မရှိဘဲနဲ့သူ့ပေါင်းတာလည်းရှိ
တယ်။ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီရင်တိုက်မှုများတဲ့အခါကျတော့ဘလို့မျိုးဒီဥကောင်းတံရရရလဲဆရာကြ
ီး။ Motorcycle come out from over man ။တချို့လည်းပေါ်ပေါ်ဆော့တယ် come out လည်းမဆောင်ဘူး။အဲကောင်းအကြည့်ရမယ်ကိုယ်ပြေကုန်
ဟုတ်ကဲ့အဲ့တော့ဆိုက်ကယ်တိုက်မှုကြောင့်အုံနောက်တန်းရတာပုံများတဲ့သဘောပေါ့
ကောင်းဟုတ်တယ်များတယ
်ဟုတ်ကဲ့အဓိကတော့ဒီဆိုက်ကယ်အုတ်ထုတ်မပါလဲပေါ့
ဆိုက်ကယ်အုတ်ထုတ်မပါလို့ကြည့်တာအများများတယ်ဒါမဲ့တချို့ကြောင့်လည်းဆိုက်ကယ်အုတ်ထုတ်ဆောင်းနေတော့လေဘယ်လိုဖြစ်ရဆိုလည်းပင်အယူကျိုးတယ်အောက်ပိုင်းကတော့ပြေကုန
်ဟုတ်ကဲ့အဲ့တော့အဓိကတော့ဒီအုံနောက်ရဲ့အာယုံကျော်မကြီးကိုသွားထိခိုက်တာပေါ့ဆရာနော်လည်းပင
်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့ဆရာကားတိုက်မှုမှာဘယ်လိုမျိုးဒီဥကောင်းတန်းရအောင်ဖြစ်စေလဲဆရာကြီး
အော်ကားတိုက်မှုမှာတော့နောက်တော့မြခပတ်တဲ့အလေးချင်းတိတ်ပြီးရှိပြီ။အဲ့မရှိတဲ့ခါကျတော့ကားပတ်တိုက်ပြီးဆိုရင်ဆက်မှရှိတဲ့လူတွေကရုတ်တရက်ချက်ချင်းရှိဖို့ဂုံးနေလွင့်စင်သွားတယ်။ရှိရရှိတဲ့ရာဝတ္ထုနဲ့ရိုက်မိခိုက်မိတော့ကောင်းတဲ့ရှိရမှန်တယ်ရိုက်မိတယ်ကောင်းတဲ့ရှိရရှိရတယ်ငါတို့ရိုက်မိတယ်နောက်လေဘရနောက်ဖို့ပြန်စံပြီးတော့ရိုက်ချိုးလိုက်လို့ဖြစ်တယ်။အဲ့တော့ကောင်းတဲ့ဟာရှိနေရိုက်မြေဖွန်ကွဲပြော့တချို့အဲ့မှနေလေဘင်းတော့ပြတ်ထွက်လာရှိတယ်။လူစုမျိုးလုံးတွေထွက်သွားရှိတယ်။နောက်ပဲပြန်လာကြဆက်ပဲကျိုးတယ်။အဲ့အောက်ပိုင်းတဲ့ဒီ liver ဆိုတဲ့အဲ့ဒါတွေအများကြီးတွေ့ရတယ်။တချို့လည်းမသိမရှိနဲ့စာမျော်ရည်နဲ့ကြံခဲ့တဲ့လူတွေအများကြီးတွေ့ရှိရပါလိမ့်
မယ်။ဟုတ်ကဲ့ဆရာ။အခုလိုမျိုးဒီလိုအပ်တဲ့ဒီ cycle တွေဆိုတော့အုတ်ထုတ်ပါဆရာနော်။ကားတွေဆိုတော့ကပတ်။ကပတ်တဲ့အတွက်ခေါင်းတံရံတွေရတာအပြင်တခြားရင်တိုက်ခတ်မှုတွေရောရှိသေးလားဆရာကြ
ီး။တခြားရင်တိုက်ခတ်မှုတွေလည်းရှိတယ်။ဒီလမ်းနေသားပေါ်လည်းမူတည်တယ်။လမ်းဆိုရင်အကွေအကောက်တို့မင်းမလင်းတာတို့လမ်းရဲ့အပြင်အကွေအကောက်တို့ဆိုတချို့အကွေကတိတ်ပြီးတော့အဆောင် gradient ဆိုလေအဆောင်ကတည်းကလိုအပ်တဲ့ညမှာမရှိတဲ့ကတ်ဟိုတစ်ဖက်လွန်ထွက်လာ
ဟုတ်ကဲ့ဆရာ
ကောက်ရဲ့အပြင်ဟိုတာယာတို့မကောက်တာ brake မကောက်တာစသည်ပါလိမ့်။နောက်လူရဲ့အပြင်လိုအပ်တဲ့အရဲ့တောက်ရဲ့မူအေးရေးပြည့်
ဟုတ်ကဲ့ဆရာအခုလိုမျိုးအကြောင်းမျိုးစုံရှိတဲ့အတွက်ဒီရင်တိုက်ခတ်မှုကြောင့်ခေါင်းထိခိုက်မှုကာကွယ်ရေးအတွက်ဆိုလို့ရှင်ဘာတွေလုပ်ဆောင်ဖို့လုပ်လဲ
ဒီရင်တိုက်မှုတွေမှာမဖြစ်လို့ဆိုရင်ကျူတီကာကွယ်မှာတွေအချက်အလက်အများကြီးပဲလူတို့ကိုအသိပညာပေး အဲ့တော့မှသူတို့ပူပြီးကိစ္စတော့ဒီဖြစ်ပြတာတွေနေပါတော့တဲ့သဘောရှိတယ
်ဟုတ်ကဲ့အဓိကရင်စည်းကမ်းလမ်းစည်းကမ်းပေါ့ဆရာနော
်ရင်စည်းကမ်းလမ်းစည်းကမ်းတွေတော့တယ်လီဗီရှင်းဗီဒီယိုလမ်းပိုစတာစာသင်ကျောင်းမှာကရုဏာရည်အတင်ထားကိုရောက်ပါနေ
ဟုတ်ကဲ့ now cycle နဲ့ပတ်သက်ပြီးတော့ဒီအုတ်ထုတ်ဆောင်မှုအပိုင်းနဲ့ဒီကားမှာကပတ်ပတ်တဲ့အပိုင်းရော
ဟာအတင်အရေးကြီးတယ်အဲ့ဒါလေးတွေကစည်းကမ်းနဲ့ထုတ်ထားမှာအဲ့ဒါတွေရောက်ခဲ့ကအဲ့လိုစစ်ဆေးရမှာနော်အဲ့တွေ့ကြလို့ရှိနေတို့အေးချူတန်းရိုက်စားပြီးအဲ့လိုလောက်သွားများကလေးရှိမှသူမလုပ်ဘဲမပတ်ဘဲနဲ့ကောင်းဆောင်နေမနေနိုင်ဘူးတော့
ဟုတ်ကဲ့ပညာပေးတာအပြင်ပေါ့ဆရာနော
်ဟုတ်ကဲ့ပညာပေးဟုတ်ကဲ့
ဟုတ်ကဲ့
နောက်တစ်ခုကအေးချူမှုသေးတယ
်ဟုတ်ကဲ့နောက်တစ်ခုကအရက်မူတာတို့အင်္ဂိတာတို့နဲ့ပတ်သက်လို့
အရက်မူတာတော့အရက်နဲ့တပါတော့ရင်ဘာမှမဖြစ်လို့ထင်ကြတယ်ဒါမှမဟုတ်အရက်တော့ရင်အရှင်းများလာတဲ့အခါကျတော့ငူးတလာတယ်။ Now to the weekend was တောက်ချာညာလို့စတင်တူနေအလူဒီရတော့စီအပေါင်းဖော်တဲ့စူဘရောတောက်ချာစားကြတော့နော်ပြောင်းလာရကိုကကိုပေါင်းဘာမှမဖြစ်တော့ဘူးဆိုတော့ဒီစားလေအလူရကိုပေါ်ဆက်သွားတယ်ကားပေါင်းတဲ့ခါကျတော့ဒုက္ခရောက်တော့ဘူးတို့သူများလေးရှောက်တိုက
်ဟုတ်ကဲ့ဆရာသူတို့ကတော့ဒီပညာပေးမှုအပြင်ခုနအရေးယူမှုတွေလုပ်ဖို့အနေထားရောစစ်ဆေးမှုရောပေါ့
စစ်ဆေးမှုတော့လောရမှာပဲကျွန်မကစပတ်ချက်ရရှိရမယ် routine check အလိုလုပ်ပေးမှာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအိမ်ငိုက်တာနဲ့ပတ်သက်လို့ဆရာ
အိမ်ငိုက်တာတော့အရေးကြီးတယ်ဆိုတော့ခီးဝေးမောင်းရင်အိမ်ငိုက်တယ်ကနောက်တော့ရန်ကုန်နေမှနေဆိုတိတ်ဝေးတယ်တိတ်ဝေးတော့ဝန်တို့တုံးဖြစ်နေကားပေါင်းတို့ဘူးကောင်းမြောင်းမြောင်းတော့ကြောက်တော့ငိုက်တာငိုက်လာတဲ့အခါကျအဲ့ဒါဖြစ်သွားတော့ reflex ကနေကော brief program ချင်းဟာ brief ဖတ်နေနောက်ကြပါအဲ့တော့လာတိတ်ချောင်းမကြည့်လေအဲ့ဒီငိုက်တယ်တော့တော့လမ်းသေးဝေးတော့ကြည့်လေငိုက်တယ်နောက်ညရက်ပင်ပါတော့နေဖက်အစောစောရောက်အောင်အချိန်မီရောက်အောင်ဆိုတော့အစောကြီးထပ်လို့ပေါင်းအဲ့ဒါအေးရမမတော်တော်ထပ်ထွက်အဲ့ဒါကူကရမငိုက်တယ်
ဟုတ်ကဲ့ဆရာ
အဲ့
တော့အိမ်ငိုက်နေတဲ့သူတွေအတွက်ဘယ်လိုအကြံပေးနိုင်လဲဆရာကြီ
းဟာအိမ်ငိုက်ရင်ဆက်မမောင်းတဲ့တနည်းမှာထွေးကြပြီးတော့15မိနစ်လောက်အေးလိုက်အဲ့ဒါမျက်စိပြန်ပွင့်ရင်မျက်နှာပစ်လိုက်မှလေဒီတော့ the coffee ရေချူတောင်းထားလေကောင်းတယ
်ဟုတ်ကဲ့ဟိုတချို့ကလည်းမြန်မာပြည်မှာဒလေထုံးစံရကွန်ဆာကြတယ်လို့ပြောတာပေါ့ဆရာနော်တချို့ကလည်း PK ဝါကြတယ်အဲ့ဒါတွေရော
ကွန်ဆာအသိပကောင်းကိုကျော်ကစိအဲ့ခုဒီရရှိတယ်ကအဲ့ဒါမူတယ်နောက်တော့ဆေးရကြီးတော့ထဲတယ်ကလာစီတဲ့စူကာမစ်ကီတော့92တွေထဲတယ်ကတော့မူရကကွန်ဆာတော့မကဲဘူးကောအန်တီပြောင်းရတယ
်ဟုတ်ကဲ့ PK စားတာကြတော့ဆရာကြီ
းအ PK ရတော့ကျောင်းနိုင်ငံမှာတိပြောလေးချသိပြီရှိဘူးစားရတူရမ်းနေပါတယ်စားရတူရှိတယ်ရှိမှာပေါ့အဲဆိုစားရတယ်အားရမယ် PK တော့မရောက်ဘူးဒီခါလေးအဲ့ဒါမိတော့တော့ကကောက်ပြီးတော့ညတော့ပြောတာလေအဲ့ဒါစားရတော့ပူရောပါကျောင်းချရှိတယ်လို့ဖြစ်သင်တော့ခေါ်ကြမှာလေဟုတ်ပါပြ
ဟုတ်ကဲ့ဆရာအခုလိုဒီကားတွေ సైకిల్ တွေမတော်တဆတိုက်ခိုက်မှုတွေများပြီးတော့ဥက္ကဋ္ဌံအပြင်းထန်ဖြစ်ရတဲ့အနေအထားနဲ့ကာကွယ်နေအောင်ကျွန်တော်မမေးမိတဲ့တခြားရေးကြီးတဲ့ချက်က
အသက်မရှိတဲ့ကလေးတွေဟိုမိဘတွေကားတွေထုတ်ပုံပေးစီပါနဲ့နောက်ကလေးတွေလည်းချစ်နေဆိုတော့ယူတော့ခိုးတော့ထွက်တော့မောင်းကြတယ်သူကလေးငယ်ကလေးပဲရှိတယ်တက်မောင်းတယ်မော်တော်ဆိုင်ကယ်တက်မောင်းတယ်နောက်မှဆင်းရောက်တော့တင်လိုက်ပြီအဲလိုအပြင်းအများကြီးတွေ့တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲစီစဉ်တင်ဆက်ပေးနေတဲ့ကျန်းမာရေးကန္တာပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မြမပြည်မှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်ခံနေကြပြီးဖြစ်ပေမဲ့စီးပွားရေးတိုးတက်မှုနှေးကွေးနေပါတယ်။ဒီအကြောင်းဥအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
နိုင်ငံသားရင်းနှီးမြှုပ်နှံမှုကိုအခြေခံပြီးပို့ကုန်ထုတ်လုပ်နိုင်ရင်ကမ္ဘာကုန်ထုတ်လုပ်ငန်းမှာပါဝင်လာနိုင်မှာမို့မြန်မာစီးပွားရေးတိုးတက်လာမယ်လို့ဦးသိန်းစိန်အစိုးရကယူဆပါတယ်။လက်ရှိအစိုးရကလည်းဒီလမ်းစဉ်အရနိုင်ငံသားအရင်းအနှီးကိုလက်ခံပါတယ်။ရှေးလာကုန်မှာပြည်ဆုံးမဲ့2018ဘန်ဒါယင်းမြစ်အတွက်ဇန်နဝါရီလလည်းအထိအတည်ပြုထားတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုလုပ်ငန်း185ခုရှိပြီးအမေရိကန်ဒေါ်လာတန်9000ကျော်ဘူးရှိတယ်လို့မကြာမီကထုတ်ပြန်တဲ့မြန်မာယင်းဒီမြုံနာမှုကွန်ရှင်ကြေညာချက်မှာဖော်ပြထားပါတယ်စင်ကာပူကဒေါ်လာတန်1900အကျော်အများဆုံးဖြစ်ပြီးတရုတ်ကတန်1200ကျော်ဒုတိယလိုက်နေပါတယ် အမေရိကန်နဲ့ဗြိတိန်ဟာဒေါ်လာတန်100ကျော်သာရင်းနှီးမြှုပ်နှံကြပါတယ်။ထူးခြားတာကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုကန်တာလိုက်ခွဲကြည့်ရင်ကုန်ထုတ်လုပ်ငန်းဟာဒေါ်လာတန်1500ကျော်နဲ့အများဆုံးဖြစ်နေတာပါပဲ။အင်ချမ်းပြည်မှာဒေါ်လာတန်1000ကျော်၊တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးမှာဒေါ်လာတန်600ကျော်၊စွမ်းအင်မှာတန်300ကျော်၊စိုက်ပျိုးရေးမှာ100ကျော်ရင်းနှီးမြှုပ်နှံတာတွေ့ရပါတယ်။ဒါပေမဲ့ကုန်ထုတ်လုပ်ငန်းကဏ္ဍဟာနိုင်ငံခြားယင်းနှီးမှုစုစုပေါင်းရဲ့ဆက်နေရခိုင်နှုန်းသာရှိပါတယ်
။နိုင်ငံခြားယင်းနှီးမြှုပ်နှံမှုပမာဏမှာ31ရာခိုင်နှုန်းကိုရေနံနဲ့သဘာဝဓာတ်ငွေ့ထုတ်ယူရေးမှာသုံးစွဲထားပါတယ်။ဒုတိယအများဆုံးကတော့စွမ်းအင်ကဏ္ဍဖြစ်ပြီး24ရာခိုင်နှုန်းရှိပါတယ်။တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးက14ရာခိုင်နှုန်းဖြစ်လို့တတိယအများဆုံးပါ။စိုက်ပျိုးရေး၊မွေးမြူရေးနဲ့ဆက်မှုလုပ်ငန်းတွေမှာယင်းနှီးမြှုပ်နှံတာဟာတိရာဂိုင်နှုံးတော်မရှိပါဘူးတရုတ်ပြည်မှာဈေးကွက်စနစ်စတင်ကျင့်သုံးစဉ်ကအလုသမားအင်အားသုံးပြီးပို့ကုန်ထုတ်လုပ်တဲ့ကုန်ထုတ်လုပ်ငန်းတွေမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ခဲ့တာကြောင့်ပြည်သူတွေအလုအကန်ရကြပါတယ်မြန်မာပြည်မှာတော့တင်ရန်ဇာတနဲ့စွမ်းအင်ထုတ်လုပ်မှုမှာသာနိုင်ငံခြားယင်းနှီးမြှုပ်နှံမှုများနေတာမို့အလုအကန်ဖန်တီးပေးတဲ့အခွင့်အလမ်းနှဲပါနေပါတယ်ဥပမာဒေါ်လာတန်း1000ကျော်ရင်းနှီးတဲ့ရတနာဓာတ်ငွေ့စီမံကိန်းဟာအလုသမား800လောက်ကိုသာအလုပေးနိုင်တာတွေ့ရပါတယ
်။တရားဇာတ်ကရတဲ့ငွေကိုအာဏာပိုင်အတိုင်းအဝိုင်းကအလွဲသုံးစားလုပ်ပြီးအခွင့်အူးခံယူတာကြောင့်တိုင်းပြည်စီးပွားရေးမတိုးတက်တာကိုတရားဇာတ်ကျိန်စားလို့အမိပေးကြပါတယ်။ဘောဂဗေဒပညာရှင်အချို့ကဆိုရင်သဘောဝတရားဇာတ်ထုတ်ယူမှုမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုလုပ်တာတိုင်းပြည်စီးပွားရေးကိုထိခိုက်စေပြီးကုန်ထုတ်လုပ်ငန်းမှာယင်းနှီးမြှုပ်နှံတာနိုင်ငံရဲ့စီးပွားရေးကိုတိုးတက်စေတယ်လို့ယူဆပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကစပြီးကုန်ထုတ်လုပ်မှုမှာဒေါ်လာသန်းပေါင်းထောင်ချီပြီးနိုင်ငံခြားကယင်းနှီးမြှုပ်နှံလာပါတယ်။လောကနဲ့နေကဆိုရင်အထည်ချုပ်လုပ်ငန်းမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုပမာဏ300တိုးပွားလာပါတယ
်။လုပ်ငန်းကျွမ်းကျင်ပြီးအိမ်နီးချင်းနိုင်ငံတွေထက်လုံသားကသက်သာနေတဲ့မြမအထည်ချုပ်လုပ်ငန်းကြီးထွားလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုကိုဆွဲဆောင်ရမှာလွယ်လွယ်ကူကူစီးပွားရေးလုပ်နိုင်သလားဆိုတာကိုအရင်ဆုံးလေ့လာကြပါတယ်။စီးပွားရေးလုပ်ရတာလွယ်ကူမှုကိုကမ္ဘာ့ဘဏ်အုပ်စုကနိုင်ငံ190မှာလေ့လာတဲ့အခါမြန်မာဟာအဆင့်191မှာရှိနေတာတွေ့ရပါတယ်။မြန်မာထက်လွယ်ကူတဲ့နိုင်ငံပေါင်း190ရှိပြီးမြန်မာထက်ခက်ခဲတဲ့နိုင်ငံ19နိုင်ငံသာရှိနေပါတယ်မြန်မာပြည်မှာယင်းနှီးမြှုပ်နှံရတာအန္တရာယ်ရှိတယ်လို့ယူဆနေတဲ့ကုမ္ပဏီတွေရှိနေပါတယ်ဒါကြောင့်မြန်မာပြည်မှာဒေါ်လာတန်း5000ကျော်ယင်းနှီးမြှုပ်နှံချိန်မှာအန္တရာယ်ကင်းတယ်လို့ယူဆကြတဲ့စင်ကာပူနိုင်ငံမှာဒေါ်လာတန်း5000ကျော်ယင်းနှီးမြှုပ်နှံကြတာတွေ့ရပါတယ
်စီးပွားရေးလုပ်ငန်းကွန်ထရိတ်ကိုသဘောတူထားတဲ့အတိုင်းလုပ်ကင်ဖို့တိုက်တွန်းရတဲ့အခါမှာမြန်မာဟာအခက်အခဲဆုံးလို့ဖြစ်နေပါတယ်ကမ္ဘာ့ဘဏ်အုပ်စုရဲ့ Doing Business 2018မှာနိုင်ငံပေါင်း190ကိုရှင်းကြည့်တဲ့အခါမြန်မာဟာအဆင့်188အညံ့ဆုံးအဆင့်မှာရောက်နေပါတယ်မြန်မာတဲ့ဆိုတာနှစ်နိုင်ငံပဲရှိပါတော့တယ်တရားဥပဒေကိုရိုသေလေးစားခြင်းမရှိတာဟာစီးပွားရေးနယ်ပယ်အထိပြန့်နှံ့နေကြောင်းမြန်မာကပြတ်တနေတာဖြစ်ပါတယ်ဒါကြောင့်စီးပွားရေးလောကမှာတရားဥပဒေစိုးမိုးမှုရှိရလားဆိုတာနိုင်ငံခြားကုမ္ပဏီတွေတန်တရာရှိနေကြပုံရပါတယ်အစိုးရကတော့2016မှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုဥပဒေဖြင့်ပြဋ္ဌာန်းထားတာကြောင့်ပြည်ပအရင်အနည်းတိုးပွားလာလိမ့်မယ်လို့မျှော်လင့်နေပါတယ်မြန်မာပြည်မှာအလားအလာရှိနေတာတွေများပေမဲ့လက်တွေ့မှာတင်းတယ်လို့ဖြစ်မလာတာတွေကလည်းများနေပါတယ်လက်ရှိဗန္ဒယီနှစ်ဖြစ်တဲ့2018-18ပထမ6လပတ်မှာနိုင်ငံခြားအရင်အနည်းဒေါ်လာသန်း5000ကျော်ခွင့်ပြုထားပေမဲ့လက်တွေ့ယင်းနှီးမြှုပ်နှံမှုဟာသန်း4000ဒီပါပဲရှိတယ်လို့သိရပါတယ်။ဒါပေမဲ့ကုန်ထုတ်လုပ်ငန်းအထူးသဖြင့်အထည်ချုပ်လုပ်ငန်းမှာယင်းနှီးမြှုပ်နှံမှု300တိုးလာတာကိုကောင်းတဲ့လက္ခဏာလို့မြင်ကြပါတယ်ခင်ဗျာ
။ဘူးအောင်ခင်ရဲ့မြန်မာရေးတုံတက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။အခုနောက်ဆုံးကြံနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာပါရှင်။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့အသားတွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးဟာအနာပိုင်းတွေဘက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မှာဘုံပေါက်ကွဲခဲ့လို့23ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့တယ်ဆိုတာနဲ့အစည်းအဝေးပွဲတွေလုပ်တဲ့အခါမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမူမှုတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကနေကန့်သတ်ညွှန်ကြားလာတဲ့အပေါ်ရခိုင်လူထုအခြေပြုဖွဲ့စည်းတွေကဘယ်လိုမြင်ပါသလဲဆိုတာတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးမှာမိမိကျေးရွာတွေကိုပြန်ကြဖို့အာဏာပိုင်တွေဘက်ကဖိအားပေးတာခံနေရတယ်လို့တရက်ခန်ဟိန္ဒူတွေကပြောပါတယ်သူတို့မှလွန်ခဲ့တဲ့နှစ်ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရာစွန့်ခွာပြီးစစ်တွေမြို့မှာခိုးလုံနေခဲ့ကြသူတွေဖြစ်ပြီးအာဏာပိုင်တွေဘက်ကလုံခြုံရေးစိတ်ချရလို့နေအိမ်ပြန်ဆောက်ပေးမယ်ဆိုတဲ့ကတိနဲ့စစ်တွေကနေမောင်တော်မျိုးကိုပြောင်းရွှေ့လာကြတာပါအခုလိုဖိအားပေးခံနေရတဲ့ဟိန္ဒူလူမျိုးတွေကတော့မောင်တော်ရက်ွက်3 4မိုင်ရွှေစားခမောင်းစိတ်နဲ့တမန်တန်ကျေးရွာတွေဖြစ်ကြပြီးလက်ရှိမောင်တော်ခရိုင်အုပ်ချုပ်ရေးမှူးရုံးရှိကဒုက္ခတဲ့စခန်းမှာနေထိုင်နေကြရပြီးအစားအသောက်နဲ့နေထိုင်ရေးအတွက်ပါဒုက္ခကြုံနေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်သူတို့တွေဟာမိမိကျေးရွာတွေကိုပြန်ချင်ပေမဲ့လုံခြုံရေးစိတ်မချရတဲ့အပြင်နေအိမ်တွေလည်းမိရှုခံထားရတဲ့အတွက်အရင်နေရာတွေကိုမပြန်လို့ပဲရခိုင်တိုင်းနာကျေးရွာတွေမှာနေရာချထားပေးဖို့အာဏာပိုင်တွေကိုတောင်းဆိုတင်ပြထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ဌာနဆိုင်ရာရုံးတွေကျမရေးဌာနရုံးတွေရှိတဲ့စည်ရေးကုန်းခေါ်အမှန်ရကွက်မှာဖေဖော်ဝါရီလ23ရက်နေ့ညနေပိုင်းမှာဘုံပွားကွဲလို့23ဦးတန်ရာရရှိပြီး2ဦးသေဆုံးခဲ့ပါတယ်တေဆုံးသူနှူးဟာရုမပံဝန်ထမ်းမှတ်မော်မော်နဲ့မှတ်ဆန္ဒဆုံးစုသူဖြစ်ကြောင်းပံဝန်ထမ်းတိုင်းဝိုင်းတွေကပြောပါတယ်။လမ်းမတော်လမ်းပေါ်ကရုမပံနဲ့အရာဝတီပံကျမ်းမှာဘုံပောက်ကွဲတာဖြစ်ပြီးပောက်ကွဲမှုရှင်ကြောင့်ပေးစရာဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ပောက်ကွဲမှုလုတ်ကြံတဲ့တရခိုင်ကိုတော့မဖမ်းမိသေးဘူးလို့ရဲသားဖွဲ့တိုင်းဝိုင်းကပြောပါတယ်။အခုလိုပြင်းထန်တဲ့ပောက်ကွဲမှုမျိုးဟာလာချုံမြို့မှာအကြီးမားဆုံးပောက်ကွဲမှုဖြစ်တယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံခန်းကပြောဆိုပါတယ်။
ဖေဖော်ဝါရီ20ရက်နေ့မှာကြရောက်တဲ့ည80ပြည့်ချင်းမျိုးသားနေ့ကိုပြည်내အစ်စ်နေနဲ့ချင်းပြည်내ရဲ့မြို့တော်ဟာခါမြို့ဝမတ်သူမောင်အားကစားကွင်းမှာစီကားတိုက်မိုက်စွာကျင်းပခဲ့ကြပြီးပြည်တော်စုတိုင်းရင်းသားရဲ့ဝန်ကြီးနိုင်တက်လွင်တက်ရောက်ခဲ့ပါတယ်။အဲ့ဒီခါနားမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေပေးပို့လိုက်တဲ့ချင်းအမျိုးသားနေ့တဝန်လွှာကိုဝန်ကြီးနိုင်တက်လွင်ကဖတ်ကြားခဲ့ပါတယ်။တိုင်းနာပြည်သူတွေလိုလားတောင်းတနေတဲ့တန်တူရေးကိုပိုင်ပြတ်ထန်းခွင့်ကိုအာမခံချက်ပေးနိုင်မဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုခိုင်မာစွာတည်ဆောက်နိုင်မဲ့ဖက်စည်းပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နိုင်ငံရေးဆွေးနွေးပွဲတွေကြိုးပမ်းဆောင်ရွက်နေတဲ့နေရာမှာချင်းတိုင်းနာတွေအနေနဲ့လက်တွဲမဖြုတ်စတန်းပူးပေါင်းဆောင်ရွက်ကြဖို့အလေးအနက်တိုက်တွန်းနေဆိုပြီးသမ္မတရဲ့တဝန်လွှာမှာဖော်ပြထားပါတယ်90ပြည့်ချင်းအမျိုးသားနေအခမ်းအနားတွေကိုပြည်သွင်းမာတာမကနိုင်ငံတကာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကသူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပခဲ့ကြပါတယ်
။အစိုးရကနေပြဋ္ဌာန်းထားတဲ့2019နှစ်ကြောင့်မြေရတနာဥပဒေမူကြမ်းဟာတိုင်းဒေသများရဲ့အကျိုးစီးပွားနဲ့နိုင်ငံသားအကျိုးစီးပွားကိုအပြည့်အစုံအကောင်အထည်မဖော်ပေးနိုင်လို့ပြန်လည်ပြင်ဆင်ပြဋ္ဌာန်းပေးဖို့အတွက်ဆန္ဒပေါ်ထုတ်သွားမယ်လို့ကြောင့်မြေဥပဒေလူစုဆန္ဒပြပွဲဖြစ်မြောက်ရေးကော်မတီတချင်းမျိုးရာကွန်ကရက် KNC ပါတီဥက္ကဋ္ဌဒေါက်တာအမ်ကွန်လာကပြောပါတယ်။အကြီးစားလွှတ်ခွဲဧက90တပ်သား20ဆိုတဲ့အကြီးစားစီမံကိန်းများကိုပြန်လည်သတ်မှတ်ပြသမ်းဖို့ဆက်ရန်နေရနဲ့သူ့ဖို့နေမှုကိုကန္နာဆိုင်ချုပ်မှုမရှိပါကတဘာဝပဝန်းကျင်ဆိုင်ရာပြုပြင်ဆိုင်သိမ်းမှုအပိုင်းထိခိုက်မှုများနေမယ်လို့လူစုဆန္ဒပြပွဲဖြစ်မြောက်ရေးကော်မတီကပြောပါတယ်။ဆန္ဒပေါ်ထုတ်ပွဲကိုဖေဖော်ဝါရီလ28ရက်နေ့မှာပြုလုပ်ဖို့တေရခန်အာဏာပိုင်တွေကိုတင်ပြထားပြီးကချင်နိုင်ငံရေးပါတီတွေကချင်လူမှုဖွဲ့စည်းတွေကချင်ဥပဒေပညာရှင်တွေကြောင့်မြေရတနာလုပ်ငန်းရှင်တွေနဲ့ဒေသခံလူစုတွေစုစုပေါင်းဥယျာဉ်သထောင်ဝန်းကျင်ခန့်ဆန္ဒဖော်ထုတ်သွားဖို့စီစဉ်ထားပါတယ်
။မွန်ပြည်နယ်မှာ2018နှစ်စံပိုင်းအတွင်းရထားနဲ့ကားတိုက်မှု9ကြိမ်ဖြစ်ပွားခဲ့ပါတယ်။
အခုလိုယထားနဲ့ကားတိုက်မှုဖြစ်စဉ်တွေကြုံတွေ့နေရတာဟာယထားလမ်းကိုတရားမဝင်နေရကနေဖြတ်တန်းတဲ့အတွက်ယထားနဲ့ကားတိုက်မှုဖြစ်ပေါ်နေပြီးပြည်သူတွေအသက်အန္တရာယ်နဲ့ကြုံတွေ့နေရတယ်လို့မွန်ပြည်နယ်ယထားပို့ဆောင်ရေးလက်ထောက်မနေဂျာဦးမောင်စောကပြောပါတယ်မွန်ပြည်နယ်မှာတရားမဝင်ယထားလမ်းဖြတ်ကူးတဲ့လမ်းနေရာ80ကျော်ရှိတဲ့အတွက်တတိထားပြီးဖြတ်ကူးကြဖို့ပြည်သူတွေရင်သွေးစီကန်းရှိရှိဖြတ်ကူးကြဖို့မြမမင်းယထားနဲ့ပို့ဆောင်ဆက်တွယ်ရေးဝန်ကြီးဌာနကနေအသိပညာပေးဟောပြောပွဲတွေပြုလုပ်ပြီးလက်ကမ်းစာဆောင်တွေဖြန့်ဝေထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့အစည်းအဝေးပွဲလုပ်တဲ့အခါမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမှုတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကနေအကြောင်းကြားလာခဲ့တာပါဒီမိုကရေစီအစိုးရလက်ထက်မှာအစိုးရတရရဲ့လှုပ်ဆောင်ချက်အပေါ်ဝေဖန်မှုမပြုလုပ်ရလို့ညွန်ကြားလာတဲ့အပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကဘလို့မြင်ပါတယ်လဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ
်ရခိုင်ပြည်နယ်အစိုးရဘက်ကကြောက်ကြစာထက်မှာအစည်းအဝေးမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမှုတွေမလုပ်ရဆိုတဲ့အချက်ပေါ်မှာဥဆောင်သူတူဖြစ်တဲ့မြောက်ဦးခရိုင်လူမှုအဖွဲ့အစည်းများကိုစားပြုဆွေးနွေးပွဲဖြစ်မြောက်ရေးတာဝန်ခံဦးလောင်ဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်
အဲ့ဒါကတော့အပြောတို့မျိုးအလုပ်တို့မျိုးသူတို့ဖြစ်နေတာပေါ့ကျွန်တော်တို့တွေ့နေကဒီမိုဘီစီအစိုးရဖြစ်နေပြီးတော့ဒုတိယကမှမဝေဖန်ရဆိုရင်ဒီကရလည်းမဖြစ်နိုင်တဲ့ကိစ္စလေ။ဒါကြောင့်လို့ဆိုတော့ဒီမိုဘီဆိုတာကိုင်းနေတာပြီးတော့အခုမကောင်းလာဘူးသူကထောက်ပြပြီးမှအဲ့ဒီဟာကိုဖြစ်ပြီးရုံးနိုင်ပါလိမ့်။အခုကအစိုးရကဝေဖန်ရအဲ့လိုဖြစ်နေပြီလေ။အဲ့ဒါတော့သဘောမကျလို့ကျွန်တော်တို့တွေ့နေပါလိမ့်။
လူမှုအဖွဲ့အစည်းပေါင်း80ကျော်စုပေါင်းဖွဲ့စည်းထားတဲ့မြို့နယ်ပေါင်းစုံလူမှုအဖွဲ့အစည်းများကိုစားပြုကော်မတီကဒီလ24ရက်နဲ့25ရက်တွေမှာမြို့နယ်ပေါင်းစုံလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်သင်္ကာတော်တွေနဲ့ဆွေးနွေးပွဲလုပ်ဖို့တော့စိုက်တယ်မြို့မှာရှိတဲ့ခိုင်တဆောင်ခဲမကိုဖေဖော်ဝါရီလ22ရက်နေ့မှာအသုံးပြုခွင့်ရဖို့ပြည်နယ်အစိုးရစီကငှားရမ်းခဲ့ရမှာအဖွဲ့အစည်းမဲ့ပုံတံတင်ပြဖို့နဲ့ဆွေးနွေးပွဲမှာအစိုးရကိုဆန့်ကျင်တဲ့ပြောဆိုအပြုမှုတွေမလုပ်ဖို့ဥဆောင်သူတွေကိုအခုလိုအကြောင်းကြားလာတာပါရခိုင်ပြည်နယ်အစိုးရနဲ့လူမှုအဖွဲ့အစည်းတွေရဲ့လက်ရှိဆက်ဆံရေးအခြေအနေကိုလည်းဦးလောင်ဝင်းကအခုလိုစပြောပါတယ်
အခုဆက်တဲ့နယ်ဆိုရအောင်မကျွန်တော်တို့တွေ့နေတာကတော့လောရတာဆက်ချစ်တယ်ပေါ့လားဆိုရကကျွန်တော်တို့လူထုတွေကိုအစိုးရဖိတ်လို့ရှိရင်အစိုးရနဲ့ပူးပေါင်းရမယ်လူမှုဖွဲ့စည်းတွေကအစိုးရနဲ့ပူးပေါင်းရမယ်ဆိုတော့အမြင့်တဲ့ကဲလဲလားရှိတယ်အခုကျွန်တော်တို့ဒီလိုလူမှုဖွဲ့စည်းတွေကလုံးဝဆိုလို့ရှိရင်ကျိုးဆိုပြီးတော့လောရမယ့်ကိစ္စကိုအစိုးရကတင်းတင်းတိုက်တယ်လို့ပြောနေတယ်ကျွန်တော်တို့က
အဲ့ဒီဆွေးနွေးပွဲမှာဇန်နဝါရီလ16ရက်နေ့ကမြောက်ဦးမြို့မှာဆန္ဒထောက်ပွာသူတွေကိုလုံခြုံရေးတပ်ဖွဲ့ကပိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ဘင်္ဂလီဒုက္ခသည်တွေကိုမောက်တော့တောက်ပိတ်မှာပြန်လည်နေရာချထားပိတ်ဖို့အစိုးရကစီစဉ်နေတဲ့ကိစ္စတွေကိုအဓိကထဆွေးနွေးသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ပြည်နယ်အစိုးရကခိုင်တင်ဆောင်ခဲမကိုအသုံးပြုခွင့်မပြည့်ပေမဲ့ဆွေးနွေးပွဲကိုဖြေးအောင်ကြံပါသွားဖို့စီစဉ်ထားတယ်လို့စိုက်တဲ့ခရိုင်လူမှုအဖွဲ့အစည်းများအစည်းအဝေးဖြန့်မြောက်ရေးတာဝန်ခံဦးမြင့်တောက်ကအခုလိုပြောပါတယ်။ရခိုင်ဦးသိစဉ်အစိုးရလက်ထက်ကလူမှုအဖွဲ့အစည်းတွေနဲ့အစိုးရကြားဆက်ဆံမှုမှာအနည်းငယ်တိုးတက်မှုရှိခဲ့ပေမဲ့အခု NLD အစိုးရလက်ထက်မှာရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်နယ်အစိုးရကြားဆက်ဆံမှုမှာအဆင်မပြေမှုတွေနဲ့လူမှုအဖွဲ့အစည်းတွေကိုအစိုးရကမျက်ကွယ်ပြုတာများလာတယ်လို့အများကပြောဆိုနေကြပါတယ်
ဆက်ပြီးတော့ကချင်တိုင်းဒေသနိုင်ငံရေးပါတီတစ်ခုဖြစ်ပေါင်းစည်းဖို့သဘောတူတဲ့နိုင်ငံရေးပါတီ၃ခုကခေါင်းဆောင်တွေကမြစ်ချနာမြို့မကျွဲခမ်းမမှာပါတီဝင်တွေနဲ့သတင်းမီဒီယာတွေကိုတွေးဆောင်ပြီးပူးပေါင်းမဲ့အစီအစဉ်တွေကိုခြားပြခဲ့ကြပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကကျင်းပခဲ့တဲ့ကချင်နိုင်ငံရေးပါတီတွေရဲ့ပေါင်းစည်းမှုအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်။
ကချင်နိုင်ငံရေးပါတီ၃ခုကပေါင်းစည်းလိုက်တဲ့ပါတီအသစ်ကိုကချင်မျိုးရကွန်ကရက်ပါတီ KNCP ဖြစ်ခေါ်ဆိုဖို့ယာယီသတ်မှတ်ထားပြီးမူဝါဒနဲ့ရှေ့လွန်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကရင်မျိုးရကွန်ကရက် KNC ပါတီဥက္ကဋ္ဌဒေါက်တာအန်ကွန်လကပြောပါတယ်
ကျွန်တော်တို့အနေနဲ့နာမည်ကတော့ကချင် National Congress Party ဖြစ်တဲ့လိုဂိုတစ်စိုက်ကကချင်အမျိုးသားအလံဒါနဲ့လည်းအပေါ်ဒီအောက်စိမ့်နဲ့လာရင်ဘောက်မှာချက်ပြူတဝဲနဲ့အဲ့ဒါကိုကျွန်တော်တို့ဒီနေ့သတင်းမီဒီယာနဲ့အခုနားထောင်နေတဲ့ကျွန်တော်ရဲ့ကချင်ပြည်သူတွေအားလုံးပဲကျွန်တော်စတင်ကြေညာလိုက်
ပေါင်းစည်းလိုက်တဲ့ကချင်နိုင်ငံရေးပါတီ၃ပါတီဟာရန်ထားတဲ့ပါတီစိတ်ရအမှတ်ရစိတ်နဲ့အမည်ကိုအတည်ပြုရယူဖို့မတ်လ31ရက်နေ့မှာကချင်လူထုတွေနဲ့တွေ့ဆုံသွားမယ်လို့ပါတီခေါင်းဆောင်သူဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌတောက်တာတူးကြာကပြောပါတယ
်မတ်လ31ရက်နေ့လူထုညီလာခံမှာမှအတည်ပြုချက်ရမှာဖြစ်တယ်ဆိုတာရှင်းပြချင်တယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်အခုကျွန်တော် KNCP ဆိုတာတာတီယိုပါတီမဟုတ်ဘူးကျွန်တော်ကဒီဟာပါတီတစ်ခုကိုဒီဆောက်ဝဲဝဒီဆောက်သွားမယ်ဆိုလို့ရှိရင်နာမည်ဘယ်လိုမင်းကောင်းမလဲဆွဲရဘူးကျွန်တော်သုံးပါတီကဘယ်လိုမင်းဖော်တော့ကောင်းမယ်ဆိုလို့ပြောပြနေတာဒါပေမဲ့ဒီလူထုကိုလည်းဒီရဲ့ဒီအတိမတ်ပြည့်စုံမှုမရရှိဘူး
မန္တလေးသုံးဆယ်စည်းနှစ်မှာပြုလုပ်မဲ့ကချင်နိုင်ငံရေးပါတီများနဲ့လူစုစုစုံပွဲကိုကချင်မျိုးရမ်းများတိုင်ပင်ဖွဲ့ကဦးဆောင်ကျင်းပပေးတော့မှာဖြစ်တယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။ပေါင်းစည်းလိုက်တဲ့ကချင်နိုင်ငံရေးပါတီ၃ခုကတော့ကချင်ဒီမိုကရေစီပါတီ၊ ကချင်မျိုးရာကွန်ကရက်KNC ပါတီတို့ဖြစ်ပါတယ်။ပူးပေါင်းကချင်နိုင်ငံရေးပါတီတွေအနေနဲ့ပြည်နယ်ပေါင်းစုမှုကိုအခြေခံတဲ့ပြည်ထောင်စုမှုအပေါ်ရပ်တည်ဖို့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစနစ်ကိုပေါ်ဆောင်သွားဖို့နိုင်ငံတကာအစိတ်မီပညာရေးစနစ်ကျန်းမာရေးစနစ်နဲ့ငြိမ်းချမ်းဖို့ပြုတိုးတက်တဲ့လူနေမှုဘဝတည်ဆောက်သွားဖို့ရှေ့လွန်ငန်းစဉ်တွေ
အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးမှာအာဏာပိုင်တွေဖက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အမတ်နှစ်ရပ်ကွက်မှာဘုံးပေါက်ပဲလို့23ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့ပါတယ်
။တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOA American တရင်ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကျမတို့ VOA American တန်ကအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းပါပဲ။ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုကြာတာပရိနေညပိုင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါဦးမယ်ရှင်။
အမေရိကန်ပြည်သူကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကရှင်းလင်းပြောဆိုလိုက်ပါတယ်။စစ်ပဆိုင်ရာဒါမှမဟုတ်ထုတ်လွှင့်ခြင်းတင်ကြားမှုအတွေ့အကြုံရှိပြီးတနက်နယ်ကျွမ်းတွင်ရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကင်ဝင်ပေးနိုင်မဲ့နည်းလမ်းမျိုးကိုရှာဖွေစီလိုကြောင်းသမ္မတထရန့်ကပြောဆိုလိုက်တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေအတွက်ဥရောပသမ္မတ EU ကမြန်မာစစ်ရာရှိတွေပေါ်အရေးယူတန်ကပ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေရဲ့အမြင့်စင်းကိုအမြန်ဆုံးပြုစုထုတ်ပြန်မှု EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါရီနီကိုနိုင်ငံခြားရေးဝန်ကြီးတွေကတောက်ဆမှာဖြစ်တဲ့အကြောင်းတန်တမာတန်ဝင်းကိုကူကပ်ပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြလိုက်တာပါ။မြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုတားမြစ်ထားတာကိုပုံမတင်းကျပ်သွားဖို့တောက်ဆလိမ့်မယ်လို့လည်းဆိုပါတယ်။ရှစ်သတင်းပတ်မှာစတင်မဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ CEO ဘွယ်အတွင်းမြန်မာနိုင်ငံဆိုင်ရာကြေညာချက်တစောင်ထုတ်ပြန်လိမ့်မယ်လို့လည်းမျှော်လင့်ရပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရယူရင်းဖန်ဆီးခံခဲ့ရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ဦးပြန်လွတ်ပြီးတောက်ဆလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေနဲ့စိုးရွားတဲ့ဖိနှိပ်မှုတွေဟာလူနည်းစုတွေပေါ်မုန်းတိမှုတွေနဲ့လူခွင့်ရေးကိုအကာအကွယ်ပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကဦးဆောင်မှုပေးရမှာအားနိုင်ချက်တွေပေါ်ခြေခံခဲ့ကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်။2019ခုနှစ်တည်းမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းခဲ့တယ်လို့သိသာထင်ရှားတဲ့ဥပမာရှိကြောင်းလည်း Amnesty ကပြောဆိုခဲ့တာပါ။
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်သိန်ကီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါလိမ့်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့ဖလိုင်းကီလိုမီတာ32 40 48နဲ့လှိုင်းလမီတာ190တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.